Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2024ခုနှစ်မတ်လ14ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ3249လိုင်းလမ်းမီတာ190အထိကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင
်။ Israel စစ်တပ်တိုက်ခိုက်မှုကြောင့်မလို့ဂါဇာတောင်ပိုင်းမှာရှိတဲ့ကုလသမဂ္ဂအကူအညီပေးရေးစင်တာကဝန်ထမ်းတအုပ်သေဆုံးပြီးတော့22ဦးတရားရခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့ EU နိုင်ငံရဲ့အကြီးအကဲတို့ဝါရှင်တန် DC မှာယူကရိန်းနဲ့ဂါဇာအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။မြောက်လီမြို့နယ်အတွင်းလောင်စာမှုတွေနဲ့လိင်လယ်မှုတွေမှာပါဝင်ပတ်သက်တဲ့တရုတ်နိုင်ငံသား800ကျော်ကိုထိုင်းကတဆင့်တရုတ်နိုင်ငံကိုပြန်ခေါ်ခဲ့တယ်လို့တရုတ်ကနေပြီးတော့ထုတ်ပြန်ပါတယ်
။ဒီလိုထိတ်တန့်ရောက်တဲ့တွင်နဲ့ပြီးမှတော့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေတောင်းခံမှုမြောက်လီမြို့နယ်အတွင်းကလေချောင်းတိုက်ခိုက်မှုခြေနေအွန်လိုင်းပေါ်ကငွေကြေးလိင်လယ်မှုတွေအကြောင်းသတင်းဆောင်မတွေကိုလည်းထုတ်လွှင့်ပါမယ်။အက်ဒီတာနဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုတော့နောက်ပိုင်းမှာနားဆင်ကြရပါမယ်ရှင်။အခုတော့ကိုငိမ့်ချန်ရေးကသတင်းတွေတင်ပြပါမယ
်။ Israel စစ်တပ်ရဲ့တိုက်ခိုက်မှုအတွင်းဂါဇာကမ်းမြောင်တောင်ပိုင်း Rafah အရှေ့ကျန်းကကုလသမဂ္ဂရဲ့စစ်နိုင်ကဖျက်မြွေးစင်တာတစ်ခုကဝန်ထမ်းတဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီအကြီးအကဲကဗိုလ်တုံးနေမှာပြောပါတယ်။ Israel စစ်တပ်ရဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့မှုအတွင်းမှာအဲ့ဒီဝန်ထမ်းပြည်တခြားလူ၄ယောက်ထဲမှလည်းသေဆုံးခဲ့ကြောင်းဂါဇာကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီရဲ့ကော်မရှင်နာမင်ဂျီဖိလပီလာဇာရီနီရဲ့ထုတ်ပြန်ချက်ထဲမှာဂါဇာကမ်းမြောင်ကကုလသမဂ္ဂစစ်နိုင်ငံဖြန့်ဖြူးတဲ့အဆောက်အအုံအားလုံးရဲ့တည်နေရာတွေကိုပြစ်ပခဖြစ်နေကြတဲ့အစုအဖွဲ့အားလုံးကိုနေ့စဉ်အသိပေးအကြောင်းကြားခဲ့တယ်လို့ဖော်ပြထားပြီး Israel စစ်တပ်အနေနဲ့လည်းဒါကိုလက်ခံရရှိထားတယ်လို့သူကဆိုပါတယ်။ဒီချုပ်ဖောက်မှုနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုပြုလုပ်ဖို့နဲ့တာဝန်ခံမှုလိုအပ်ကြောင်းထပ်မံတောင်းဆိုတယ်လို့လည်းလာဇာရီနီကပြောပါတယ်။ Israel စစ်တပ်ကတော့ဒီဖြစ်နဲ့ပတ်သက်ပြီးချက်ချင်းမှတ်ချက်မပေးသေးပါဘူး။အခုတေဆုံးမှုအပါအဝင်အော်တိုဘာ9ရက်နောက်ပိုင်းကတည်းကဂါဇာမှာ UNRWA ကုလဝန်ထမ်း165ဦးထက်မနည်းတေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ။ American နိုင်ငံသားဝန်ကြီး Anthony Blinken နဲ့ဥရောပသမဂ္ဂ EU နိုင်ငံသားရဲ့မူဝါဒအကြီးအကဲ Joseph Borrell တို့ဟာဗိုလ်တုံးနေ့က Washington DC မြို့တော်မှာတွေ့ဆုံခဲ့ရမှာ Ukraine နဲ့ Gaza အခြေအနေတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံပွဲပြီးသတင်းစာရှင်းလင်းပွဲမှာယူကရိန်းစစ်ပွဲနဲ့ Hamas နဲ့ Pripyat တွေကြောင့်ဖြစ်ပေါ်နေတဲ့လူသားချင်းစာနာထောက်ထားမှုအကျပ်တဲကထိတ်တန့်ဆိုးရင်စရာအခြေအနေဖြစ်နေတယ်လို့ပြောပါတယ်။မြမောက်ခင်မှာရင်ဆိုင်နေရတဲ့စင်ခေါ်ချက်တွေကိုရင်ဆိုင်ဖို့အတွက်ဥရောပသမဂ္ဂဟာ American အတွက်ပထမမိတ်ဖက်ဖြစ်တယ်လို့လည်း Blinken ကပြောပါတယ်။လက်ရှိဖြစ်ပျက်နေတဲ့အရေးခင်းတွေကကျွန်တော်တို့ရဲ့လုံခြုံရေးအတွက်ခွဲခြားလို့မရပဲ American နဲ့ EU နိုင်ငံတွေအနေနဲ့အတူတကွပူးပေါင်းလှုပ်ဆောင်ဖို့လိုအပ်ကြောင်းသက်သေပြနေတယ်လို့လည်း Borrell ကပြောပါတယ်။ကမ္ဘာကြီးဟာပို့ပြီးတော့အမိုက်မောင်းနဲ့ချက်ရောက်နေပြီးယူကရိန်းအရေးဟာဥရောပသားတွေအတွက်အကြီးမားဆုံးနဲ့လက်ငင်းဆိုးရင်စရာအခြေအနေဖြစ်နေတယ်လို့အမေရိကန်အတွက်လည်းအရေးပါတဲ့ဘုံမျှဝေတရှိနေတဲ့လုံခြုံရေးအခြေအနေဖြစ်ပြီးရုရှားရဲ့ရန်လုံမှုတွေကရပ်တန့်သွားမှာမဟုတ်ဘူးလို့သူကပြောပါတယ်။ဂါဇာအရေးမှာဆိုရင်လည်းအမေရိကန်အနေနဲ့လေထုတွေနဲ့အသုံးပြုပြီးဂါဇာလူထုတွေအကူအညီတွေချပေးတာကောင်းပေမဲ့မလုံလောက်သေးကြောင်းနဲ့ကုန်းလမ်းကတဆင့်အကူအညီတွေအလုံးအလောက်ဝင်ခွင့်ရရေးဘိုရက်ကတောင်းဆိုထားပါတယ်ခင်ဗျာ။ရုရှားသမ္မတဗလာဒီမီယာပူတင်ကနိုင်ငံရဲ့အချုပ်အခြာအာဏာဒါမှမဟုတ်လွတ်လပ်ရေးကိုချိန်းချောက်လာခဲ့ရင်နျူကလ িয়ার လက်နက်သုံးပြုဖို့ပြင်ဆင်ထားကြောင်းဗိုလ်တုံးနေ့ကသတိပေးလိုက်ပါတယ်။အမေရိကန်နေနဲ့ယူကရိန်းစစ်မြေပြင်မှာတက်ခိုက်ဖို့တပ်ဖွဲ့တွေဆင်လွတ်လာရင်လည်းပြစ်ပကပိုးကြီးမားလာဖွယ်ရှိပြီးကြောင်းထပ်မံသတိပေးကြောင်းရုရှားနိုင်ငံပိုင်ရုံးမြင့်သမားမင်းမြန်းကမှရုရှားသမ္မတပူတင်ကပြောပါတယ်။ပူတင်ရဲ့မှတ်ချက်စကားကယူကရိန်းကရုရှားသိမ်းပတ်ထားတဲ့ပိုင်နက်နယ်မြေတွေရဲ့အချိုးစီးပွားကိုကာကွယ်ဖို့ရည်ရွယ်ပြီးရုရှားနိုင်ငံတရှိမှုအချုပ်အခြာအာဏာနဲ့လွတ်လပ်ရေးကိုချိန်းချောက်ရင်နျူကလ িয়ার လက်နက်အသုံးပြုဖို့အစင်သမဲလို့နောက်နိုင်ငံတွေကိုထပ်မံသတိပေးလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ယူကရိန်းကိုအမေရိကန်တပ်တွေဆေးလွတ်ဖို့မရှိကြောင်းအကြိမ်ကြိမ်ပြောခဲ့မှုပါတယ်။ဒါပေမဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့သိပ်မကြခင်တုန်းကယူကရိန်းစစ်ပွဲထဲမှာတက်တလော့အဆုံးသတ်နိုင်ပွဲမရှိဖြစ်နေလို့ဒီပရစ်ခါမှာအနောက်မာမေးအုပ်စုတပ်တွေလည်းပါဝင်လာနိုင်ခြင်းကိုလုံလုံပစ်ချဖို့ညှင်းဆုပ်ထားခဲ့မှုပါတယ်။ယူကရိန်းစစ်ပွဲတွင်နျူကလ িয়ার လက်နက်ကိုအသုံးပြုဖို့မလိုအပ်သေးကြောင်းနဲ့ကမ္ဘာကြီးဟာနျူကလ িয়ার ထိတိုက်တွေ့မှုစီဥတီသွားနေရလို့မထင်ကြောင်းရုရှားသမ္မတပူတင်ကပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းနျူကလ িয়ার စစ်ပွဲရဲ့အန္တရာယ်ကိုနားလည်တဲ့ဝါရှင်နိုင်ငံရေးသမားတူဖြစ်တယ်လို့ပူတင်ကအင်တာဗျူးထဲမှာဖြေကြားတော့ပါတယ်ည
ဗီယိုအမေရိကန်ဒံမနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6.53 ည ပထမနာရီဝက်မှာလှိုင်းလက်မီတာ190 kHz 1505ရူကနေပြီးထုတ်လွှင့်ပေးပါရရှင
်။ကြာတာပရိနေမနဲ့ VOA ဘနက်ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။ KNP နဲ့မြဝတီမြို့နယ်ထဲမှာလောင်းကစားနဲ့လိမ့်လည်လှည့်ပြားရတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ခဲ့တဲ့တရုတ်နိုင်ငံသား800ကျော်ကိုထိုင်းမြန်မာနိုင်ငံအလိုက်ပိုင်းနဲ့ဆွေးနွေးညှိနှိုင်းပြီးထိုင်းနိုင်ငံကတစ်ဆင့်တရုတ်နိုင်ငံကိုပြန်လည်ခေါ်ယူနေကြောင်းတရုတ်ပြည်သူ့လူ့ကျွေးဝင်ကြီးဌာနကဗုဒ္ဓဟူးနေ့မှာသတင်းထုတ်ပြန်ပါတယ်။မနေ့မတ်လကလည်းတရုတ်ကတည်းကဆက်တင်ပြီးတော့တရုတ်တရားဥပဒေစိုးမိုးရေးအလားပိုင်းတွေဟာနိုင်ငံဖြတ်ကျော်စိုက်ဘာတယ်လီကွန်အသုံးပြုလိမ်လည်မှုနဲ့အွန်လိုင်းလောင်းစားလုပ်ငန်းတွေကိုပြစ်မှတ်ထားကမြန်မာနဲ့ထိုင်းအနာပိုင်းတွေနဲ့ပူးပေါင်းပြီးနှိမ်နှင်းနေပြီးရလက်ကောင်းတွေရောက်နေကြောင်းတရုတ်အစိုးရပိုင်းတရုတ်နေစဉ်သတင်းစာမှာရေးပါတယ်။လူစိုက်လုပ်ငန်းဖြုတ်ခွင်းကိုအချိန်မြင့်လုံဆောင်နေပြီးတရုတ်မြန်မာနဲ့ထိုင်းတရားဥပဒေစိုးမိုးရေးအလားပိုင်းတွေပါဝင်တဲ့အလုပ်အဖွဲ့ကိုဖွဲ့စည်းကမြဝတီမြို့နယ်တဲကနေတရုတ်နိုင်ငံသားတွေနေရပြန်ခေါ်နိုင်ခဲ့တယ်ဆိုပါတယ်တရုတ်အစိုးရရဲ့မလဆန်းကထုတ်ပြန်ချက်ထဲမှာတော့တယ်လီကွန်လိမ်လည်မှုတန်တရားရှိသူ 46,000 ကိုမြန်မာကနေတရုတ်ကိုလွှဲပြောင်းပေးခဲ့ပြီဖြစ်တယ်လို့ဖော်ပြထားပါတယ်ညာဂျော်ဂျီယာပြည်နယ်ရွေးကောက်ပွဲဝင်ရောက်ဆွတ်ဖက်မှုမှာအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရင်ဆိုင်နေရတဲ့ဆွဲချက်တချို့ကိုဗိုလ်ဒုံးလေးကတရားသူကြီးကပယ်ဖျက်ပေးလိုက်ပါတယ်ဖူလ်တန်ခရိုင်အထက်တရားရုံးတရားသူကြီးစကော့မက်ဖီက2024ခုနှစ် Republican သမ္မတလောင်း Trump ပေါ်ဆွဲထားတဲ့ဆွဲချက်3ခုအပါအဝင်ဒီအမှုကဆွဲချက်6ခုကိုပယ်ဖျက်ချောင်းအမိန့်ချလိုက်တာပါ။ဒါပေမဲ့တခြားဆွဲချက်တချို့ဆက်ရှိနေသလိုအစိုးရရှေ့နေတွေအနေနဲ့သူဖယ်ချခဲ့တဲ့ဆွဲချက်တွေအတွက်နောက်ထပ်ဆွဲချက်အသစ်တနိုင်ကြောင်းလည်းအမိန့်စာမှာရေးထားပါတယ်။ဒီဆွဲချက်6ခုကတာဝန်ရဂရုသတ်ခံယူပြီးလုပ်ဆောင်မဲ့အလုပ်ဝတ္တရားတွေကိုဖောက်ဖျက်မှုနဲ့ဆက်ဆက်နေပါတယ်။ဒီထဲမှာ2021ခုနှစ်ဇန်နဝါရီ2ရက်နေ့တုန်းက Republican Party ဝင်တူဖြစ်တဲ့ Georgia ပြည်နယ်ရွေးကောက်ပွဲဆိုင်ရာအကြီးအကဲကိုအဲရုံကသမ္မတဖြစ်သူ Donald Trump ကဖုံးခေါ်ဆိုခဲ့မှုနဲ့ပတ်သက်တဲ့စွဲချက်နှစ်ခုပါလာပါတယ်။အဲရုံက Trump ကသူ့အတွက်အနိုင်ရဖို့လိုအပ်တဲ့မဲရှာဖို့ဖုံးထဲမှာပြောခဲ့တာပါ။ဒီတွေ2020ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးပမ်းချက်ဖြစ် Trump နဲ့တခြား18ဦးကိုပူးပေါင်းကြံစည်မှုနဲ့ဆွဆွဲခဲ့ပါတယ်။ Trump ဘက်ကတော့သူ့မှာအပြစ်မရှိကြောင်းထွက်ဆိုထားပါတယ်ညာ။ Georgia ပြည်နယ်အမေရိကန်ပြည်တော်စုတက်စတက်ပြည်နယ်ကတမ်မနီအစုံနဲ့လူသားလူသီးများတဲ့ဒဂလုံးနီးပါးမှလှုပ်ရှားနိုင်တဲ့ပိုလီယိုရောဂါသည်ပေါ်အလက်ဇန္ဒားဟာအသက်88နှစ်အရွယ်မှာကွယ်လွန်သွားကြောင်းသူ့ရဲ့မိသားစုနဲ့ရန်ကုန်ငွေရှာဖွေဝက်ဆိုက်ကသတင်းထုတ်ပြန်ပါတယ်။အလက်ဇန္ဒားဟာတရားဝင် TikTok အကောင့်မှာနောက်ဆုံးတင်ထားတာတစ်ခုကတော့သူ့ကို COVID-19 ရောဂါပိုးကူးစက်ခံပြီးအရေးပေါ်ခန်းကိုအရေးတကြီးပို့ခဲ့ရကြောင်းရေးသားထားပါတယ်။အလက်ဇန္ဒားဟာအသက်6နှစ်အရွယ်မှာပိုလီယိုရောဂါကူးစက်ခံပြီးလေဘဲအောက်ပိုင်းတစ်လျှောက်အောက်ပိုင်းတည်သွားကနောက်ပိုင်းမှာအသက်ရှူဖို့အတွက်အသက်ရှူကိရိယာပေါ်အားကိုးခဲ့ရသူဖြစ်ပါတယ်။သူဟာမကြာခဏဆိုသလိုရင်ငုတ်သင်းမောလိုဆလင်နာပုံစံစက်ကြီးထဲမှာနေရပေမဲ့ပညာရေးမှာထူးချွန်ခဲ့ပြီးဥပဒေပွဲရကဥပဒေနယ်ပယ်မှာအလုပ်လုပ်ကင်ခဲ့သလိုစာအုပ်တုပ်လည်းရေးသားပြုစုခဲ့သူဖြစ်ပါတယ်။အမှုလိုက်ရှေ့နေတူဖြစ်တဲ့အလက်ဇန္ဒားဟာခနာကိုမမတ်ထားနိုင်အောင်အထူးတီထွင်ထားတဲ့အထူးဘိန်းတက်ကလထိုင်နဲ့တရားရုံးမှာအမှုတွေ့လိုက်ခဲ့သူဖြစ်ပါတယ်။တန်အဆုပ်ဆိုတာကပေါ်တော့ပတ်အနေနဲ့တက်ထားတဲ့အလုံပိတ်အခန်းဖြစ်ပြီးဖီအားကိုလိုသလိုနှိမ့်မြင့်တက်ကြလှုပ်စေပြီးလူနာရဲ့အဆုတ်ကိုအလုတ်လှုပ်စေတာပါလက်စနာဟာဒီစက္ကန့်ထဲမှာအချိန်အကြာဆုံးနေရသူဖြစ်ဂင်းနစ်ကမ္ဘာစံချိန်တင်ထားသူလည်းဖြစ်ပါတယ်သူတည်ဆုံသွားကြောင်းကိုညီဖြစ်သူဖိလစ်အလက်စနာကသူ့ရဲ့လူမှုကွန်ရက် Facebook မှာဗိုလ်ဒုံးနဲ့အစိုးပိုင်းကတင်ထားခဲ့သလိုအလက်စနာအတွက်ရမုံငွေရှာဖွေနေတဲ့မတန်ဆန်းသူတွေရေးဆောင်ရွက်တဲ့အဖွဲ့ကလည်း GoFundMe ရမုံငွေဝက်ရှိမှာ website မှာအတည်ပြုထားပါတယ်ညာ
ထိတ်တန့်ရောက်သတင်းတွေကိုတော့ကိုငင်းချမ်းအေးတင်ပြသွားတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာအတန်လွှင့်ချိန်တဲ့တပြင်းညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲကျမတို့ရဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့ Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်နဲ့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်လူမှုအသိုင်းအဝိုင်းတွေကိုကူညီထောက်ပံ့မှုအတွက်2024ခုနှစ်ရန်ပုံငွေအမေရိကန်ဒေါ်လာတန်850ကျော်ရရှိဖို့ကုလသမဂ္ဂအေဂျင်စီတွေနဲ့လူသားချင်းစာနာကူညီမှုအဖွဲ့အစည်းတွေကမြစ်တာရက်ခံခဲ့ပါတယ်ဒီအကြောင်းသတင်းကိုတော့ကိုသားညွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ရုံဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက်ကုလသမဂ္ဂကပဲကမန်ကထလုပ်ပြီးတော့ရေးပေါ်တုံ့ပြန်မှုအစီအစဉ်တွေကိုဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂရုံးချုပ်မှာမတ်လ17ရက်နေ့ကဆွေးနွေးခဲ့ကြတာပါ မြန်မာနိုင်ငံအတွင်းအထူးသဖြင့်တော့ဒီရခိုင်ပြည်နယ်အတွင်းမှာပြည်ပခါရီအရှိန်မြင့်လာတာနဲ့အတူပဲဒုက္ခသည်တွေဖို့ပို့ပြီးတော့အကူအညီတွေလိုအပ်လာတယ်လို့တယောက်လာသူတွေကထောက်ပြဆွေးနွေးပါတယ်ဒါပေမဲ့လည်းရွန်ဂျာဒုက္ခသည်တွေအတွက်ပြီးခဲ့တဲ့နှစ်တွေကစပြီးတော့နိုင်ငံတကာအကူအညီတွေရရှိဖို့ကြာဆင်းလာတယ်လို့ဆိုပါတယ်ပြည်ကနေ2023ခုနှစ်အတွင်းနိုင်ငံတကာကိုတောင်းခံခဲ့တဲ့ရမငွေလိုအပ်ချက်မှာ58ရာခိုင်နှုန်းပဲလက်ခံရရှိတယ်လို့ဒုက္ခသည်တွေကိုလက်ခံထားတဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံကြီးဝန်ကြီးမာဆူဘင်မိုမန်ကပြောပါတယ်
I'm happy to see repatriation of the Rohingyas.
အခု2024ခုနှစ်ပူးတွဲတုံ့ပြန်မှုအစီအစဉ်အရပထမဦးဆုံးမဟာဗျူဟာရည်မှန်းချက်ကရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံနေရပ်ပြန်ရေးဆိုတာတွေ့ရတာကိုကျေနပ်မိပါတယ်။တကယ်တော့ရိုဟင်ဂျာဒုက္ခသည်တွေကောက်ပစားမှာပိုပြီးရှိကြတာနဲ့အမျှလူမှုသင်ယန်ဇာတာရှိမှုတဘာဝပတ်ဝန်းကျင်နဲ့သက်ရှိဟန်ချက်ညီမှုစီးပွားရေးအင်အားကောင်းမှုနဲ့နိုင်ငံရေးတည်ငြိမ်မှုတွေကိုချိန်ချောက်လာနေပါတယ်။မျော်လင့်ချက်မဲ့မှုကြောင့်လူငယ်တွေအကြားအစွန်းရောက်မှုနဲ့အကြမ်းဖက်မှုတွေကနေဒီချိန်ချောက်မှုတွေဖြစ်လာတာပါ။ဒါဟာဒေသတွင်းတည်ငြိမ်မှုကိုပါထိခိုက်လာနိုင်ပါတယ
်ဒုက္ခသည်စခန်းတွင်ရာဇဝတ်ဂိုင်းဖွဲ့လှုပ်ရှားမှုတွေနဲ့မတိမငြိမ်ဖြစ်လာတဲ့အခြေအနေတွေကိုလည်းတယောက်လာသူတွေကဆွေးနွေးပါတယ်ဒါကြောင့်လည်းပဲအင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကြုံတွေ့နေရတဲ့ဝင်ထုတ်ဝင်ပို့တွေကိုဝိုင်းဝန်းဖြေရှာဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတိုက်တွန်းပါတယ်တယောက်နိုင်ငံရဲ့အကူအညီနဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်ရေးကတိအစီအစဉ်တစ်ရပ်ကိုလှုပ်ဆောင်နိုင်ခဲ့ပြီမဲ့လို့အခုဒီမြန်မာနိုင်ငံတွင်းအခြေအနေတွေကြောင့်ဒီအစီအစဉ်တွေနှောက်နေကုန်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ဆယ်စုနှစ်တစ်ခုကြာဒုက္ခသည်တွေကိုလက်ခံထားပြီးတော့နောက်ဆက်တွဲလူမျိုးရေးစင်ခေါ်ချက်တဘွားပဝန်းညင်ဆိုင်ရာစင်ခေါ်ချက်တွေကိုပါရင်ဆိုင်နေရတဲ့ဝင်တို့ဝင်ပိုးတွေကိုနိုင်ငံတကာအနေနဲ့ဝိုင်းဝန်းမျှဝေယူဖို့အထူးသဖြင့်တော့အခုနှစ်အတွက်ရထားတဲ့ရမငွေဒေါ်လာတန်း150ကျော်ပြည့်မြောင်အကူအညီတွေပေးကြဖို့ကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒုက္ခသည်တွေနေရပြန်နိုင်ရေးဟာအရေးအကြီးဆုံးတစ်ခုဖြစ်တယ်ဆိုတာကိုလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်
ပြည်အင်းမြန်မာ
ဒုစလူရှင်းအခြေအနေရှိနေတဲ့အကြောင်းတရားကတော့မြန်မာနိုင်ငံမှာပဲဒုက္ခသည်တွေအနေနဲ့လိုလိုလားလားနဲ့ဘေးကင်းလုံခြုံစွာမြမအနောက်ချမ်းမှာရှိတဲ့ရခိုင်ပြည်နယ်ကသူတို့နေရပြန်နိုင်ရေးဟာအရေးအကြီးဆုံးဖြစ်ပါပဲဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒီအမြင်ကိုကျွန်တော်လုံးဝသဘောတူပါတယ်ရိုဟင်ဂျာဒုက္ခသည်တွေကလည်းကျွန်တော်တို့လိုပဲမြန်မာပြည်ကအခြေအနေတွေကိုစောင့်ကြည့်နေတာပါအခုအခြေအနေမှာတော့လူမျိုးရေးအခြေအနေကဆိုးဝါးနေတယ်လို့မြင်ရပါတယ်ပြီးခဲ့တဲ့လေးလအတွင်းမှာဆိုရင်ပဲမြန်မာနိုင်ငံထဲမှာပြည်တွင်းတိမ်းရှောင်နေရတဲ့ဒုက္ခသည်အရေအတွက်ကတသန်းအထိကိုတိုးသွားတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်
ရိုဟင်ဂျာဒုက္ခသည်တွေဒီကိုမကပဲနဲ့မြန်မာနိုင်ငံတဲကဒီဆေးပိပခါရီကြားတခြားလူမျိုးစုတွေနေဆက်ဖြတ်ကျော်ထွက်ပြေးနေကြရတာကိုလည်းနေဆက်လမ်းတွေဖွင့်ပြီးတော့အကူအညီပေးကြဖို့ကုလသမဂ္ဂမဟာမင်းကြီးကအိန္ဒိယနိုင်ငံတွေကိုတိုက်တွန်းပြောဆိုပါတယ်။အခုနိုင်ငံတကာကိုတောင်းခံထားတဲ့အကူအညီဒေါ်လာတန်း150ကိုတော့ Cox's Bazaar နဲ့ Basanja ကျွန်းပေါ်မှာရှိနေကြတဲ့ဒုက္ခသည်တသန်းဝန်းကျင်နဲ့သူတို့ကိုလက်ခံထားရတဲ့ Bangladesh လူမှုအသိုက်အဝန်းကလူဦးရေ3သိန်းခွဲအတွက်အကူအညီထောက်ပံ့မှုဖြစ်တယ်လို့ဆိုပါတယ်။ဒုက္ခသည်ရေတွဲရဲ့တဝက်ကျော်ဟာလည်းအသက်18နှစ်အောက်တွေဖြစ်တာမို့လို့နိုင်ငံတကာအနေနဲ့ဒီရိုဟင်ဂျာဒုက္ခသည်တွေအတွက်ပညာရေးတမွေးဝမ်းကြောင်းတင်တန်းအလောက်ကင်ခွင့်လန်းမျိုးတွေမှာယင်းနှိမ့်နိုင်ကြဖို့ကိုလည်းကုလသမဂ္ဂကနေပြီးတော့တိုက်တွန်းခဲ့ပါတယ်ခင်ဗျာကျွန်တော်သားညဦးပါ
ကင်းပြည်နယ်မြဝတီမြို့နယ်ထဲမှာတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့တင်ကန်းညင်အောင်ပတ်ဝန်းကျင်နဲ့လက်ခတ်တောင်ကိုတော့စစ်ကောင်စီကလင်းရင်နဲ့ဘုံချဲတိုက်ခိုက်နေတာ6ရက်မြောက်ရှိသွားခဲ့ပါပြီမအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ကရင်ပြည်နယ်မြောက်ရီမြို့နယ်ထဲမှာမတ်လ9ရက်နေ့ကစလို့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLA PDF ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကလည်းတင်ငန်းညင်အောင်ပတ်ဝန်းကျင်နဲ့လက်ခတ်တောင်ကိုမတ်လ13ရက်နေ့နေ့လယ်2နာရီလောက်ကစတင်ပြီးလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်ဆိုပြီးဒေသခံတဦးကပြောပါတယ
်လက်ခတ်တောင်2နာရီရဲ့စတင်တယ်2နာရီနဲ့45ရက်စတင်အဲ့ဒီမင်းမင်းနဲ့လာပြီးကြေတာအလုံးကြီးတွေကအလုံးကြီးတက်ပါကြားရကြိုင်နေတာမဟုတ်ဘူး။ဟာပင်ညာကြားလို့ကြားလို့ကြားမှမတူဘူး။ဒါမှခဏနေတာမိဘလုံးနေဥတက်လာတာအဲ့လက်ဆက်တောင်ပေးရတယ်လို့ဥတက်လာတာ
။မြောက်ရီခရိုင်တွင်းကတိုက်ပွဲတွေကြောင့်ရောလေကြောင်းတက်ခတ်မှုတွေကြောင့်ပါဒေသခံ4000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။စစ်ဘေးရှောင်တွေကိုထိုင်းဘက်ကလည်းအဝေးမခံတဲ့အတွက်တောင်ရင်ကန်းဆက်တလျှောက်မှာနေထိုင်ကြရတာတွေရှိတယ်လို့လည်းဆက်ပြောပြပါတယ်။
တော့ကားတယ်ကအခုစပီးဆောင်စပီးဆောင်နေရတော့ပထမတော့အဲ့ဖုန်းကြောင်းလို့ပါလို့ပြောတာပါအဲတဲ့ခါကျအခုကတိုင်းဘက်ကိုတိုင်းဘက်မှာသာလာရဲ့ကျွန်တော်ဆက်လာလို့မရဘူးအဲ့အပေါ်ဆက်လို့မရဘူးအဲ့ပထမပြည်နယ်ကနေကမှစီးဖြစ်တယ်လို့ပဲဒီလိုပဲပေါအောင်နေကြရတာပါ့မ ထိုင်းဘက်ကလည်းလုံအောင်တက်လို့ရထိုင်းဘက်ကလည်းလုံချင်ပြင်းကြတာထိုင်းဘက်ကပြင်းကြတာကကြတော့ပမာဘက်မှာအဲ့ခြုံကိုအဲ့ဟိုကပုံကျဲလို့လွတ်မနေရဘူးအဲ့အဲ့လိုနေရာမျိုးမှာလိုက်ပြီးပုံပုံဆုပ်ကထိနေက
ြတယ်။တင်းငင်းနောင်မှာနှစ်ဖက်ဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ၅ဦးသေဆုံးခဲ့ပြီးလူ၂၀ကျော်ဒဏ်ရာရပြင်းထန်စွာရရှိပြီးဒေသခံပြည်သူတွေနေထိုင်ရာမဲကနယ်ဖားကြောင်မြစံတီနဲ့အနီးအနားကြီးပါတွေကလူ၄000လောက်ကမြို့ပေါ်မှာပဲစစ်ဘေးရှောင်နေကြပါတယ်။စစ်ဘေးရှောင်၂၄၀၀ကျော်ကတော့တောင်ရင်းမြစ်ကမ်းနားအထိရောက်ရှိလာကြပါတယ်ရှင်။
ယူကရိန်းမှာလက်နက်ခဲယံယွန်းနေလာတဲ့အတွက်ရှေ့တန်းရောက်စစ်သားတွေစိုးရိမ်နေကြပါတယ်။အမေရိကန်ပါဝင်နောက်မဟာမိတ်တွေရဲ့ထောက်ပံ့မှုနှောင့်နှေးတာကြောင့်ဖြစ်ပါတယ်။ဒွန်ဘတ်စတေသကနေရန်ဘိုးရှက်သတင်းပေးပို့ထားပါတယ်။ကိုဇော်မိုးကျော်ပြောပြပေးပါမယ်ရှင
်။ဒွန်ဘတ်ဒေသတွေကဒီအမြောက်လက်နက်ကြီးပစ်ခတ်တန်ဟာပြတ်တောင်းပြတ်တောင်းဖြစ်လာပါတယ်။လွန်ခဲ့တဲ့တစ်နှစ်ကတရက်ကိုအကျဉ်40လောက်အ ਨੇ ဆုံးပြစ်ခတ်ခဲ့ပါတယ်အခုတော့ပြစ်ခတ်နိုင်တဲ့အရေးအတွက်ဟာ10စားလောက်ကြာဆင်းသွားပါတယ်တချို့ရက်တွေမှာလုံးဝမပြစ်ရပါဘူးဒီလိုအခြေအနေမျိုးတွေဟာရှေ့တန်းဆင်းမျက်နှာပြင်တစ်လျှောက်လုံးမှာကြုံနေရပါတယ်အနောက်တိုင်းမဟာမိတ်နိုင်ငံတွေရဲ့ထောက်ပံ့မှုနှောင့်နှေးနေတဲ့အတွက်လက်နက်ခံရမလုံလောက်မှုနဲ့ရင်ဆိုင်နေရပါတယ်အထူးသဖြင့်တော့အမေရိကန်ရဲ့ထောက်ပံ့မှုနှောင့်နှေးနေတဲ့အတွက်ဖြစ်ပါတယ်
Zara malo bu be stradio malo duje malo
lane ji ji ri ha a yin ga the ne la ba de russia tet ni ye lou sha mu a paw mu ti bi chanar ro pye khat ba de a thu ta pye do tin ga ri tan jak ga ga ri law ko be pye da ba lane ji tat phwe ri ha russia ga sit tet ni ko adik pye khat ni tu ri phit ba de
donbass data re ga naw ta she ran sin myan na pye ta khu phit de criminal taw out the ma shi de ukraine sit ta ri haဆက်သွေးမြောင်းနေတဲ့ကထွေပြီးလှုပ်ရှားနေတဲ့ရုရှားတပ်ဖွဲ့တစ်ခုကိုပစ်ကတ်တိုက်ခိုက်ဖို့အမိန်ရပါတယ်။လက်နက်ကြီးနဲ့ပစ်ကတ်ပြီးမကြာမီမှာပဲအပြစ်ရဖို့အမိန်လာပြန်ပါတယ်။လက်နက်ကြီးကြီးချွေတာဖို့ကအဓိကဖြစ်လာပါတယ်။လက်နက်ကြီးကြီးရှားပါလာတဲ့အတွက်ယူကရိန်းစစ်သားတွေဟာကရုတ်ချင်းတွေထဲမှာပဲအချင်းအတော်များများခိုးအောင်နေရပါတယ်။အစမပြလာနေတဲ့ရန်သူရဲ့ drone နေနဲ့လက်နက်ကြီးကြီးတွေကြောင့်အပြင်ထွက်ဖို့အန်ဒီရဲ့အလွန်များတယ်လို့ဆိုပါတယ်။ဒီကရုတ်ချင်းထဲမှာရှိတဲ့စစ်သားအများစုဟာစစ်ပွဲအစကတည်းကရှေ့တန်းဆင်းမျက်နှာမှာရောက်နေကြတာပါ။စစ်ပွဲတစ်လျှောက်မိသားစုနဲ့တစ်ကြိမ်နှစ်ကြိမ်ပဲတွေ့ကြရပါတယ်။နေတိုင်းလိုလိုကတော့သူတို့ဟာဒီမှောင်မဲပိတ်လောင်နေတဲ့ကရုတ်ချင်းသေးသေးလေးထဲမှာထိုင်နေရင်းပြစ်မိတ်ကိုစောင့်နေရပါတယ်။ဘယ်လာရုစီယန်လို့သူ့ကိုခေါ်တဲ့ယူကရိန်းစစ်သားကတော့မိသားစုနဲ့မတွေ့ရတာအတော်ကြာပါပြီ
။ Moralno tiashko. Tiashko. Ne bachite. Nu.
ဒါကစိတ်ပိုင်းဆိုင်ရာအရာညင်ဆိုင်ရတာပါ။မိသားစုနဲ့အကြာကြီးခွဲနေရတာဟာအလွန်ခက်ခဲပါတယ်။ဒါပေမဲ့ကျွန်တော်တို့မှာရွေးချယ်စရာမရှိပါဘူး။ကျွန်တော်တို့ဟာမတရားကျူးကျော်သိမ်းပိုက်မှုနဲ့ညင်ဆိုင်နေရတာပါ။အဲ့ဒီရဲ့နောက်ဆက်တွဲဆုံးရှုံးမှုတွေဆိုတာကျွန်တော်တို့အားလုံးသိပါတယ
်ဘယ်လာရုစီးယားဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းမိသားစုနဲ့အရက်20လောက်ပဲအတူနေရပါတယ်သူ့မှာသမီးတစ်ယောက်သားတစ်ယောက်နဲ့မြေးနှစ်ယောက်ရှိပါတယ်ရှေ့တန်းမှာရှိကြတဲ့အခြားစစ်သားတွေလိုပါပဲသူတိတ်ပင်ပန်းနေပြီလို့ပြောပါတယ်သူ့ရဲ့စစ်သားတွေဟာခြေကုန်လက်ပန်းကျနေပြီဆိုတာကိုယူကရိန်းအစိုးရကလည်းသိပါတယ်ဒါကြောင့်အခုအခါစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးစစ်သား၅သိန်းစုဆောင်ဖို့အတွက်ဥပဒေမူကြမ်းတရက်ကိုပြင်ဆင်နေပါတယ်ဒီဥပဒေနဲ့ပတ်သက်လို့အငင်းပွားမှုတွေကတော့ရှိနေပါတယ်နောက်ထပ်စစ်ကူတွေရောက်လာမှာကိုစောင့်ဆိုင်းနေရင်ဒီစစ်ပွဲအတွင်းပြစ်ခတ်တိုက်ခိုက်မှုတွေမရှိတဲ့အချို့နေတွေမှာအားလုံးစုပြီးဝတ်သားကြော်စားတာဟာသူတို့အတွက်ခဏတာပျော်စရာအချိန်လေးဖြစ်မှာပါ
online ကနေအကောင့်တူတွေနဲ့ချစ်ခင်ဟန်ဆောင်ပြီးယင်းနှိမ့်နှံမှုအတုတွေလုတ်ခိုင်းတဲ့လိမ်လည်မှုတွေကြောင့်အမေရိကန်ပြည်တော်စုမှလည်းဘဝပြည့်ထိခိုက်ရသူတွေတောင်းနေချီရှိနေပြီလို့အမေရိကန်ဗဟိုအစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ကပြောပါတယ်ကိုငိမ့်ချန်တင်ပြပါမယ်ရှင
်အသက်38နှစ်အရွယ်အိန္ဒိယနယ်ဘွားရှူရာဒတ်တာဟာအမေရိကန်ပြည်တော်စုပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာနေထိုင်ပြီးနှီးပညာနဲ့အသက်မွေးသူတဦးဖြစ်ပါတယ်ဖီလာဒယ်ဖီးယားမြို့အခြေစိုက်တဲ့ပြင်သစ်ဝိုင်းကုန်းတဲလို့အယောင်ဆောင်ထားတဲ့ online account အတူနဲ့လူတယောက်ကသူ့ကိုလာနေချီချစ်ခင်ဟန်ဆောင်ဆွဲဆောင်မှုရှိတဲ့ဓာတ်ပုံအတူတွေ AI နဲ့ဖန်တီးထားတဲ့ deepfake video အတူတွေ emoji လို့ခေါ်တဲ့ရုပ်ပြောင်စာလေးတွေပို့ပြီးနှုတ်နှက်ခဲ့တာပါ answer လို့နာမည်ပေးထားတဲ့ account အတူနဲ့လူကသ ူမကိုအမေရိကန်ဒေါ်လာ၄သိန်းခွဲပို့လောက်ခရစ်ပတိုကာရန်စီခရစ်ပတိုငွေကြေးယင်းနှိမ့်နှံမှုအတုလောက်ခိုင်းပြီးလိန်သွားခဲ့တာပါရှူရာဒက်တာကသူအလိန်ခံရပုံအစကိုအခုလိုပြောပြပါတယ
် So Ansel came across as veryDifferent in terms of how you approach the whole process of
သူက dating app မှာတွေ့လို့စကားပြောရတဲ့သူတွေနဲ့မတူပါဘူး။သူ့လုပ်ပုံ၊ချီကပ်ပုံကအယံကွာပါတယ်။ရိုးသားပုံလည်းရပါတယ်။သူကတကယ်အတီတွဲမဲ့လူကိုလိုချင်တာလို့ပြောခဲ့ပါတယ်။စာရိုက်လိုက်ရင်လည်းအမြဲတုံ့ပြန်ပြီးတော့ကျွန်မကလည်းအချိန်အများကြီးပေးပါတယ်။ dating app မှာတွေ့တဲ့သူတွေကညသောအဖြစ်ကစားကျင်ကြတဲ့သူတွေကြီးပါပဲတခါတလေစကားပြန်မပြောတာရက်နဲ့ချီကြာသွားတတ်ပြီးတော့တခါပြန်ပြောတဲ့သူကြီးပါပဲ
ဘလားတောင်းတောင်းပုံနဲ့ answer ဟာသူမကိုအချိန်ပေးဖို့အတွက် dating app ကအကောင့်ကိုဖျက်ပစ်လိုက်ပြီးသူတို့ဟာ whatsapp ဆိုတဲ့စကားပြောတဲ့ app မှာဆက်ပြောကြပါတယ်နေ့စဉ်ဘာလုပ်နေလဲဘာနဲ့စားလဲဆိုတဲ့ဂယုစိုက်တဲ့စာသားလေးတွေဟာလင်ယောက်ျားဖြစ်သူနဲ့ကွာရှင်းထားတဲ့ data အဖို့တာယာစရာတွေဖြစ်ခဲ့ပါတယ်အပြင်မှာတွေးဖို့စီစဉ်ခဲ့ပေမဲ့လည်းမဖြစ်မြောက်ခဲ့တာကိုတန်တရားမဝင်ခဲ့ပဲမနစ်ကဗယ်လင်တိုင်းဒေးချစ်သူများနေ့မှာလည်းဒက်တာအတွက်ဖီလာဒယ်ဖီးယားမြို့ပန်းဆိုင်ကပန်းစည်းနဲ့ကတ်လက်ဆောင်လေးတွေကိုပေးပို့ခဲ့ပါတယ်အဲ့ဒီနောက်မှာတော့ answer ဟာသူဟာအလုံးမလုံးတော့ပဲအနားယူအေးအေးဆေးဆေးနေနိုင်တဲ့လူဖြစ်နေပြီဆိုတဲ့အကြောင်းနဲ့ဒက်တာအနေနဲ့လည်းအသက်65နှစ်အထိအလုံးလုံးဆရာမလို့ပဲအေးအေးဆေးဆေးနေနိုင်မှုယင်းနှိမ့်နှံမှုတွေလုံးတဲ့အကြောင်းတိုက်တွန်းသိမ့်သွင်းခဲ့ပါတယ်ဒီအကြောင်းကိုဒေတာက
And then I remember thinking that's true like you know there is
ဒီမှာအဲ့ဒီအချိန်တုန်းကစဉ်းစားမိတာကသူပြောတာလေဟုတ်တာပါပဲအလုတ်လုံးဝမလုတ်ပဲနေနိုင်တဲ့သူတွေရှိတာပဲကျမလည်းသူတို့လိုဖြစ်ချင်တာပါအဲ့ဒီလုံးနဲ့စခဲ့တာပါတိတ်တိတ်လေးနဲ့စခဲ့တာပါရှင်ဘာလုတ်ခဲ့လဲဆိုတာပြလေသူကလည်းသူလုတ်ခဲ့တာကိုပြပါတယ်အဲ့ဒါနဲ့ခရစ်ပတိုငွေကြီးအယောင်းဝယ်နှစ်ခါလောက်စလုတ်ပါတယ်အဲ့တော့ကကျမဗန်ထဲကိုပတ်စံတွေပြန်ရွှေ့လို့ရခဲ့တယ်လေ
အခုလိုချစ်ခင်ဟန်ဆောင်ပြီးအွန်လိုင်းကနေခရစ်ပတိုငွေကြီးဝယ်ခိုင်းတဲ့လိမ့်လည်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ကအမေရိကန်ပြည်ထောင်စုမှာလူပေါင်း 4,000 ကျော်အလိန်ခံခဲ့ရတယ်လို့တိုင်ကြားခဲ့ပြီးအမေရိကန်ဒေါ်လာ 3.5 ဘီလီယံဆုံးရှုံးခဲ့ရတယ်လို့ FBI ဗဟိုစုံစမ်းစစ်ဆေးရေးဘျူရို Internet ရာဇဝတ်မှုတိုင်ကြားရေးဌာနကပြောပါတယ်ဒီလိုလိမ်လည်မှုတွေဟာအလွန်ကိုဆိုးရွားပြီးခံရတဲ့သူစီကနေကြပြားမကြံယူဖို့လှုပ်တာမျိုးဖြစ်တယ်လို့ကယ်လီဖိုးနီးယားပြည်နယ်စန်တာကလာရာခရိုင်ဒူးရှိနေချုပ် Aaron West ကပြောပါတယ်
What this is a scam of Chinese origin and it is called pig butchering because it is meant
တရုတ်နိုင်ငံသားတွေစီကစတဲ့လိမ်လည်မှုမျိုးပါဝတ်တက်တယ်လို့ခေါ်ပါတယ်သားကောင်စီကအမိကနေနှာခေါင်းထိယူဖို့လုပ်တာမျိုးပါအဲ့လိုမျိုးလိမ်လည်မှုတွေဟာအလုံးကိုဆိုးဝါးပြီးတော့ခံရတဲ့သူစီကနေတပြားမှမကြံယူဖို့လုပ်တာမျိုးပါအချိန်ယူပြီးတော့လိမ်လည်တာပါချစ်ခင်ဟန်ဆောင်ပြီးရင်းနှီးမြှုပ်နှံမှုအတုလောက်ခိုင်းတာပါဆက်ဆက်ရေးရေရှည်တီထောင်ပြီးလိန်တဲ့အတွက်ခံရတဲ့သူကလိန်တဲ့သူကိုလုံးဝယုံကြည်သွားတာမျိုးပ
ါဒီလိုလိန်လည်မှုမျိုးကနေပတ်စံပြန်ရဖို့မလွယ်သလိုခံရတဲ့သူကလည်းရှက်တဲ့အတွက်တိုင်ကြားတာမျိုးနည်းနေပါသေးတယ်တချို့တွေဆိုရင်ရှက်ပြီးစိတ်ဓာတ်ကျတဲ့အတွက်ကိုယ့်ဘာသာကိုအန္တရာယ်ပေးတဲ့အဆင့်ထိရောက်နိုင်ပြီးတော့အလိန်ခံရတဲ့ငွေကိုပြန်ရဖို့ကြိုးစားတာကနေတချို့တွေဆိုရင်နောက်ထပ်ပြန်ရဖို့ကြိုးစားပေးတဲ့လူအတုတွေနဲ့ထပ်ကြုံရနိုင်ပါတယ်ဒါကြောင့်တကယ်ပါလုံးကတုံ့ပြန်ဖို့လိုနေပြီလို့ခရိုင်ဒူးရှိနေချုပ် Aaron West ကပြောပါတယ
် On the global scale we have a massive problem with transnational organized crime
အထူးသဖြင့်မြန်မာကမ္ဘောဒီးယားနဲ့လာအိုအပါအဝင်အရှေ့တောင်အရှတလွှားအခြေစိုက်တဲ့ဂိုင်းဖွဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေဟာကမ္ဘာအဆင့်ပြဿနာကြီးဖြစ်လာနေပါပြီဒီလိုပြဿနာကြီးကိုတကယ်ပါလုံးကတုံ့ပြန်ဖို့လိုပါတယ်
သူမရဲ့စူဆောင်းထားတဲ့ငွေတွေအပြင်အကျွေးတွေထပ်ချီးခိုင်းပြီးယင်းနှိမ့်နှံခဲ့တဲ့ဒက်တာဟာဆိုရင်လေအလိန်ခံရပြီးတဲ့နောက်အကျွေးတွေတင်နေသလိုစိတ်ထိခိုက်သွားရတာကြောင့်စိတ်ကူနေရပါတယ်။သူမစီကိုပို့ခဲ့တဲ့ပုံတွေဟာဂျာမနီကကာယပလလေးကျင်ကန်းဆရာ influencer တဦးရဲ့ပုံတွေဖြစ်နေမှန်းနောက်မှ reverse ဓာတ်ပုံရှာနီးနဲ့တွေ့ခဲ့ရတာပါ။ဒက်တာကတုံးအားသလိုသူခံစားနေရတဲ့အကြောင်းအခုလိုပြောပါတယ်။
When I realized it was all a scam and all the money was gone, I had proper PTSD symptoms.
ကျမအလိန်ခံရတယ်။အားလုံးဟာအလိန်တွေကြီးပါပဲ။ပတ်စံတွေလည်းကုန်သွားပြီလို့သိရတဲ့အချိန်မှာကျမစီမှာ PTSD ရောဂါလက္ခဏာတွေအကုန်ဖြစ်နေပါတယ်။အစားအသောက်ပြတ်တာ၊အိတ်လို့မရတာ၊စားလို့မရတာ၊ဘာမှလည်းလုပ်လို့မရတော့ပါဘူး။အလုပ်ကတော့ဆက်ပြီးတော့လုပ်နေရပါတယ်။ အရန်ကြောက်ဖို့ကောင်းပါတယ်ပထမလာမှာရင်ကျမရဲ့ပေါင်အလေးချိန်ဟာ20လောက်ကျသွားပါတယ
်။ဒါကြောင့်အခုလို PPE နဲ့ချစ်ခင်ဟန်ဆောင်လိန်သွားတဲ့ online အလေးမျိုးကိုခံရတဲ့သူတွေအနေနဲ့ရှက်ဖို့မလိုဘူးလို့ခရိုင်လူရှိနေချုပ် Erin West ကပြောပါတယ်ခင်ဗျာ
။ AI ညံရီရုချစ်သူကလူသားယောက်ျားထက်ပိုသားတယ်လို့အမျိုးသမီးတွေကပြောလာနေကြပါပြီ။ဥတည်မောင်တမ်းပါရှင်။
သူမျိုးသားကအရာရာပြည့်စုံတယ်လို့အသက်25နှစ်ရွယ်တူဖေးကပြောပါတယ်သူကကျင်နာတယ်စာနာတယ်တခါတလေနိုင်ပေါင်းများစွာသူတို့စကားပြောကြပါတယ်ဒါပေမဲ့သူဆိုတာကတကယ်လို့မဟုတ်ပါဘူးသူဤစားဆိုတာက clone လို့ခေါ်တဲ့ app ပေါ်ကအမျိုးသားပါအဲ့ဒီလို app တွေကလူနဲ့ဆက်တငယ်ချင်းဖြစ်ဓမ္မမို့အဲ့ဒီတက်ပိုးပြီး roll လို့ရတဲ့စိတ်ကူးရင်လို့ရတဲ့သူကိုဖန်တီးပြပါလေ။အဒီအေအေဤစားကတကယ်ယောက်ျားထက်အမျိုးသမီးတစ်ယောက်ကိုဘလို့စကားပြောရမယ်ဆိုတော့သိတယ်လို့တူဖေးကဆိုပါတယ်။တူဖေးဆိုတာနာမည်အစ်စ်ကိုမသုံးလို့တဲ့အတွက်သူမကပေးထားတဲ့နာမည်ပါ။တူဖေးကတရုတ်ပြည်မြောက်ပိုင်းရှီအန်ကပါ။အလုပ်ထဲကပြဿနာတွေကိုလည်းသူ့ကိုယုံကြည်ပြောလို့ရတယ်လို့တူဖေးကဆိုပါတယ်။သူတို့နှစ်ယောက်ရုံနေကြပြီလို့တူဖေးကပြောပါတယ်။AI app one talk app မှာရေးစားရနေတဲ့အသက်25နှစ်ရွယ် one shooting ကလည်းအခုလိုပြောပါတယ
်我认为现实世界的情侣啊伴侣什么的他们都不是完美的
嘛ဘယ်အဖို့ဘယ်ချစ်သူမှပြည့်ပြည့်စုံတယ်လို့ကျွန်မမထင်ပါဘူးဒါပေမဲ့ကျွန်မစိတ်ကြိုက်ဉာဏ်ရည်တို့ရေးစားကိုဖန်တီးနိုင်ပါတယ်သူတို့ရဲ့ကိုယ်ရည်ကိုယ်သွေးအတွေ့အကြုံတွေကျွန်မသတ်မှတ်နိုင်တယ်သူတို့နဲ့ဖန်တီးချင်တဲ့ဇာတ်လမ်းမျိုးဖန်တီးလို့ရတယ်လေကြောင်းအားနေတဲ့အချိန်တွေမှာသူတို့နဲ့နေရတာနှွေးထွေးတယ်
ရဲမကြီးစားထားတာအာတာချက်ကတော့နှခမ်းညီမလို့မိတ်ကဘလို့ကောင်းခါမျက်စာပြစသည်စသည်ဘာမှလုပ်ဖို့မလိုပါဘူး။ယောက်ျားလေးတွေဆိုရင်လည်းအလေးမဖို့မလိုပါဘူး။ပြီးတော့ပားရိုက်မခံပဲကြီးစားတယောက်မကလည်းထားနိုင်ပါလေ။ဝမ်ရှူတင်ကအခုလိုဆက်ပြောပါလေ။
在现实生活中和他们交往的话就通常会
这个不话嘛伊扎亚波嘎阿多塞阿鲁阿勾马勒鲁莱嘎都塞古奈都塞罗太太追加拉瑞勒西拉波这么嘎奶奶阿边土的大哥他们伊扎皮波的这么塞阿鲁阿没塞起嘛这么塞在别生这么我勒鲁拉勒年一路伊扎勒亚奶奶塞罗这个鲁波这么没约着我
阿波东西鲁瑞也过夜吃了追过တရားမဝင်အတိတ်တုန်းကအသုံးပြုခဲ့ကြတာကြောင့်တချို့တရုတ်နည်းပညာကုမ္ပဏီတွေဒုက္ခပေးခဲ့ကြပါတယ်။အခုထိလည်း app အသုံးပြုသူတွေအတွက်ကိုကြီးကိုသားအချက်လက်တွေမတော်မတရားအသုံးပြုခံရနိုင်တဲ့အန္တရာယ်ကရှိနေတုန်းပါ။ဒါပေမဲ့အဖော်ရခြင်းနဲ့စိတ်ကြောင့်အဒီလိုအန္တရာယ်ရှိတာသိပေမဲ့ရဲအဖော် app တွေကိုတရုတ်ပြည်မှာအသုံးများလာနေကြပါတယ်။တရုတ်ပြည်ရဲ့နေတူအပေါ်ကဖိစီးမြန်ဆန်လို့ပြီးအတော်များများအတွက်အထူးကြံပြသနာရင်ဆိုင်နေကြရတာပါ One Talk App စီမံခံဝဲမှုဌာနအကြီးအကဲလူယူကအခုလိုပြောပါတယ
်最重要的是有一个安全且稳定的倾诉对象因为其实
ကျွန်မတို့ရဲ့ App ကိုအသုံးပြုနေသူတွေလုံးကျုံစိတ်ချရပြီးအားထားရသူတယောက်ပေးနိုင်ဖို့ပါအရွယ်တိုင်းမှာအထူးကြံသူရှိပါလူတိုင်းမှာအထူးကြံခံစားချက်ကာလရှိတတ်ပါတယ်ဒီခါမှာစကားပြောဖို့ရှားရပါဒါပေမဲ့24နာရီလုံးသူ့ဘေးမှာကို့မိသားစုကို့တငယ်ချင်းစကားပြောဖို့ရှိနေတော့တော့လူတိုင်းကကံကောင်းကြတာမဟုတ်ပါဘူး24小时အဲ့ဒီလိုအပ်ချက်ကို AI ကဖြည့်ပေးတာပါဘယ်နေရာဘယ်ချိန်ပဲဖြစ်ဖြစ် AI အဖို့နဲ့24နာရီဆက်သွယ်နိုင်ပါတယ်ရှင်ကျုံးနေရတဲ့ပြဿနာကိုရှင်းပေးပါတယ်ရှင်ပူးနေတာတွေကိုနားထောင်ပေးတယ်လေ
AI ခေတ်ထက်ရောက်လာတဲ့အခါလူနဲ့ဆက်ရဲ့ဆက်ဆံရေးကအပြော့သဘောမဟုတ်တကယ်ကိုလေးနဲ့လာကြတာပါလူယူကအခုလိုဆက်ပြီးပြော့ပြပါတယ်
同时也有些用户会把这个 AI 这个世界当做一个真实存在的世界。
就例如讲咯，年一度 logo， 这些智能机真实的恋人，年高年价嘛。然后会跟这些 AI 去建立一些亲密的关系。比如说有用户说，最常跟一个 AI 聊的天气的时间，他们之间的深度拓展这种关系的深度。AI 智能呢是刚刚表里了，但那是为了啊，都表都第二个表白的。比如你要也是深一个的，不比这偏偏那深了吧的。
ဆက်ပန်ဒီဘွားဟာတကယ်ဘွားလို့ဖြစ်လာတာကိုလေ AI ရီးစားအဖို့ရနေတဲ့ one shooting ကခုလိုသူ့အတွေ့အကြုံကိုပြောပါတယ်
他们都是经过我自己的加工嘛，然后他们都是比较。
起码盘尼他的 AI 医生啊，这个对大内路起码起码的，多嘛多些呢多嘞，叫他的路完了那大家嘞，他查个爸妈的个西凉面了，然后起码前面把的嘞。
AI 医生把里面的单木他家问我嘞 ，Soul Apps Large Language Model 嘞，你比人家木人生生啊，阿酷路说话嘞。
有9.1%的年轻人，他们。
看上去 AI 的模式比 ，Team 项目业绩的米兰片 AI 跑过，正如 App 东边的路眼，我这他妈的单个人家把的。
你别伢中国人呢，伢 robot 医生体都飞个表脸他的路说话的，而你医生也不会过来，都嘛个看上去嘛的嘞，都个这嘛个内吹是嘛话路都飞个表叫嘛看呀，正如这么。
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်ခုဒုတိယပိုင်းမှာတော့သတင်းပတ်ဆင်ခဏတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံးတော့ editor နဲ့ဆွေးနွေးကန်အစီအစဉ်ပါရှင်။သမ္မတဟောင်းတွန်နဲ့ Trump နဲ့လက်ရှိ American သမ္မတ Joe Biden တို့ပြန်တွေ့ကြမယ်2024 November ရွေးကောက်ပွဲဟာကမ္ဘာနိုင်ငံရေးအခင်းအကျင်းနဲ့ဘယ်လိုဆက်ဆံနေပါသလဲ။မြန်မာနိုင်ငံရေးကိုရောဘယ်လိုရိုက်ခတ်လာနိုင်ပါသလဲဆိုတာဒီသတင်းပတ် editor နဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စံသားကိုမှတ်မှတ်သဆင်အောင်မေးမြန်းဆွေးနွေးထားပါတယ်ရှင်။
မင်္ဂလာပါဦးကျော်ဆန္ဒရှင
်မင်္ဂလာပ
ါဒီ American ရွေးကောက်ပွဲဟာဒီကမ္ဘာနိုင်ငံရေးအခင်းအကျင်းမှာပေါ့ဘယ်လောက်ထိအရေးပါပါလဲ
စိတ်အရေးပါပါတယ်ဘာကြောင့်လဲဆိုတော့ဒီကမ္ဘာလုံးကစိတ်ဝင်စားစုံရွေးကောက်ပွဲဖြစ်ပါတယ် American ရွေးကောက်ပွဲဟာအမေရိကန်မှာဖြစ်တဲ့ဖြစ်ရက်တွေအမေရိကန်မှာအစိုးရအပြောင်းအလဲတွေဖြစ်လာရင်မူဝါဒပြောင်းလဲတကမ္ဘာလုံးကိုရိုက်ခတ်နိုင်တဲ့အခြေအနေရှိပါတယ်။ဒါပေမဲ့စက်ထဲမှာပြောသင့်တာကတော့ကမ္ဘာလုံးမှာဖြစ်နေတဲ့ကိစ္စတွေဟာလည်းပဲအမေရိကန်ရွေးကောက်ပွဲမှာပြန်လည်ပြီးရိုက်ခတ်မှုရှိပါတယ်။ကမ္ဘာနဲ့ပြည်ဆက်နေတယ်။ကျွန်တော်ပါသွားသတိရလဲဆိုတော့ဟိုကဥရောပမှာအော်စတရီးယားနိုင်ငံရဲ့ချန်ဆယ်လာမက်ထနစ်ပြောခဲ့တဲ့စကားတစ်ခုရှိတယ်။ထမ်းဆီယာလီဇာစီမှာပြောတဲ့ When French sneezes Europe catches a cold.ပြင်သစ်ကဟချိုးလို့ရှိလိုက်ရင်ဥရောပတစ်ခုလုံးအေးအေးမီနှာစီးနေရပြီဆိုတာဘာကြောင့်လဲဆိုပြင်သစ်မှာတော်လိုင်းဖြစ်တော့အကုန်လုံးဥရောပကိုပြန့်နှံ့သွားသလိုပဲဆိုအခုလည်းပဲအမေရိကန်ကဟချိုးလို့ရှိရင်တကဘာလုံးကိုနှာစီးအေးအေးမီနေရပြီဆိုပြောရမယ့်သဘောပါပဲအမေရိကန်ရွေးကောက်ပွဲအသိအရေးကြီးပါသမ္မတရွေးကောက်ပွဲအဲဒါကြောင့်ကဘာကလည်းပဲစောင့်ကြည့်နေရတာဖြစ်တယ်လို့ဥစွာပြောမှဖြစ်ပါတယ်
ဒီလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာအခုလက်ရှိသမ္မတဘိုင်ဒန်နဲ့ဒီသမ္မတဟောင်းဒေါ်နယ်ထရမ့်တို့ rematch ပေါ့နော်ပြန်ပြီးတော့တွေ့ကြမယ့်အခြေအနေဖြစ်ပါတယ်အဲ့တော့ဒီပေါ်မှာရောဘယ်သူနိုင်ချေရှိပါလဲ
ခမရသိခဲ့ပါတယ်ကျွန်တော်မပြောနိုင်ဒီ opinion pool လို့ခေါ်တဲ့လူလူသဘောထားစစ်တမ်းလုပ်နေတဲ့နှစ်ပေါင်းများစွာလှုပ်လာတဲ့အဖွဲ့အစည်းတွေရဲ့လှုပ်ချက်တောင်မှပဲတကယ်ရလဒ်နဲ့လွှဲတတ်ပါတယ်2016တုန်းကDonald Trump နဲ့ Hillary Clinton ပြည်내ပွဲမှာဆိုရင် Hillary Clinton နိုင်တယ်လို့လူတော်တော်များများကိုတွက်ထားတယ်ပထမပိုင်းက Hillary အလားတပါပဲနောက်ပိုင်းတဖြည်းဖြည်း Donald Trump ထောက်ခံတဲ့မိကများလာပြီးတော့နောက်ဆုံး Donald Trump နိုင်သွားတယ်ဆိုတော့သူတင်ခမရသိခဲ့ရပါတယ်အခု American ပြည်သူတွေဒီနေရာမှာသူတို့ရဲ့ recall point issue ဆိုခါတော့ဘယ်လိုအကြောင်းအရာကိုသူတို့ဘယ်လောက်စွမ်းဆောင်ခံမလဲဆိုတာတီးပြီးဆုံးဖြတ်ကြမယ်ဆိုတော့သူတို့စစ်တမ်းတွေမှာတော့ဘာတွေ့ရလဲဆိုတော့စီးပွားရေးကိုဦးစားပေးပြီးဆုံးဖြတ်မယ်လို့69ရာခိုင်နှုန်းရှိတယ်တခါကျမရေးဆောင်ချက်မှုကိုတီဗီဆုံးဖြတ်မဲ့လူက68ရာခိုင်နှုန်းရှိတယ်။အနိုင်ငံကြီးမူဝါဒနဲ့ပတ်သက်ပြီးတော့တီဆုံးဖြတ်မဲ့လူက58ရာခိုင်နှုန်း60နီးပါးရှိတယ်။အဲဒီနောက်မှာမှာဒါ illegal immigration ပေါ့တရားမဝင်နိုင်ငံဝင်ရောက်တဲ့ကိစ္စဥရုယာစီပြောင်းလာတဲ့ကိစ္စက50 40စသဖြင့်ဖြစ်သွားပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ပြီးတော့လူတွေကဆုံးဖြတ်ကြမှာဖြစ်ပါတယ်ဆိုရင်ကြိုတင်ပြီးတော့ခံမှန်းရဖို့ကတော့သိမလွယ်ပါဘူးကျွန်တော်အဖြေအမှားပဲရည်တည်ပြပြောကြမှာဖြစ်ပါတယ်။
အဲ့တော့ခုဒီAmerican ရေကောက်ပွဲကနိုင်ငံတကာကိုရိုက်ခတ်တဲ့အလားအလာပေါ့ဒီပေါ်မှာအဓိကဆွေးနွေးချင်ပါတယ်ဒီတော့အခုလက်ရှိပေါ့အနေထားမျိုးမှာဒီနိုင်ငံတကာအခင်းချင်းမှာဘယ်ပြဿနာအဓိကကြပါလဲယူကရိန်းပြဿနာလားဂါဇာပြဿနာလား
ไอ้เด็กนั่นทุกจิมเดียวกันนั่งยันใจว่านั่นเป็นไปแล้วดีสมรรถเนี่ยลุงอารอดอเมริกันเนี่ยตัวนั้นก็เดียวกันรู้ว่าอเมริกันเนี่ยจูซี่บ้าวลุกทำแบบเช่าไป so ไอ้หนูพอสมัยนี้ยามารอโดนไอ้ทรัมป์ก็รอแต่เงินกันเนี่ยสิบปีแล้วที่ได้วินดีรัฐสุขสุขสุขสิจายาดีไหมจูซี่เนี่ยมาบุญเอ็มสุขสมบูรณ์ลุกมาเว่ liberal democracy ที่พอดีอาบานยาดูจีมามหูนุ่มรัดคุณดีจริงสุขเว่ยมาสมรับเช็คให้รู้ว่าสุขเนี่ยกูรีอาเลสวาบีโรตุยเกราเว่ยนั่งเงินกันก็ดูมาเล่มขามเอ็ปเป็ดทาร์เร่สุขยามีอุปเลยไอ้ห่าวดูตุยเกราเว่ยสุขอะไรมีเรื่องลุกมาเว่ยมีการช่วยด้วยแต่เมื่อสมรับไบเดนจะรอสุขอุสุเฟบีโรล่ะสุขรู้เว่ยมุ่งหาทางบอลเลยดิโมกราซีลิเบอรัลทั้งหมดอย่างว่าเช็คแคมปีก็ทุเรศทุเรนสิบปุ่มปีก็สังเกตออกมาทั้งหมดสิบอะไรแต่ว่าสี่กาลทวีมาคุณนักอเมริกันอุตส่าห์เนี่ยดิโมกราซีอินอาซูเนี่ยฟิจายาดีปีก็สูบยาปีหนึ่งสูบอัสโรอินอาซูเนี่ยสูบสิบวันยาพิเศษนั่งเงี้ยพิจารณานั่งเงี้ยพิพิจารณ์สว่าไอ้ยี่ลูกพิจารณ์ปีด้วยนั่งมาเลยว่าราชาลูกเดี๋ยวดูว่าAmerican and Luma Quebio Fijazi yet in Yare, Ahao, Thurne Sanging Bio, Cuba Pamel, we will see him be your Paisanga, let him bet the boss you are a sura, Nanjai Waramadiga, I look at Japanimetria.
Oh, D. Good, the Vietnamario, the Kuzin Jime Sui, Leshi Ukraine Poma, American yet the Bodaga, Blue Shibale, the Sepoyale Jala be sura, Pidure at the Boda, Blue Shibale.
American Yazua or Ukraine who Taukane.รัสเซียจู่ๆมูบดูมาลุลุลุลาจาบาวแต่เมื่อเลยดียูเครนสิบวันมาสี่กุญย์ทั้งดองปีอ่ะมั้งล่ะปีที่นั่นล่ะสวาลุไรตัวล่ะเรศน่าล่ะเรไอ้ลูกปีนี้เราติดบอมจ่ายลุยปุ๊บปุ๊บปุ๊บปุ๊บจ่ายแล้วเว้ยช่วยเราเบลูมินส์ว่าที่จะแบบว่าเบลูฟอร์เอเวอร์วอร์สิ่งที่พี่นี่สิบวันเว้ยที่สิบวันแปลว่าสิ่งนั้นไม่รู้ปัจจุบันเราอะไรเขาสี่ยากุญย์เนี่ยมั้งเลยสวาตำราไบเดนพอมาเรียนบูฮารันเนปติบิโอเอลูมีนาจาร์เอลูมีไอซีบาริตัวตำราไบเดนคนไหนก็เลยว่าอัฟกานิสถานมาพินเนสิบเวอร์เอลูฟอร์เอเวอร์วอร์เวททาวราพินเนสิบเวอร์สุบิโอดูนึกว่าลากเอร์เวสโรกูเลยว่าโดนเอทรัมป์รูเบกาดีดูรันเนดูทุนเฮลักเนวสโรยูเครนมาดูเบกาเอลูจะตอนเห็นเด็กพอสิบวันเอ็ดับเบิ้มเลยโดนเอทรัมป์เบกาจาร์โรเบลูเลสโรตอนนี้ชั้นก็รู้ว่าพี่คนนี้เว้ยสุดสัปดาห์ที่แล้วนี่เซลลี่นายที่ว่ามาที่ยูเครนสิบเรือยาลัยเมย์ปัญญาพี่คนนี้สัปดาห์ปุ่นที่นั่นดูว่าทีปีนี้สิ่งที่งามสิ่งที่เราลุ้นสุดว่าดูแลพี่คนนี้สุดว่าสเปชัวร์อะไรของมันยังเหตุเกิดลูกสัปดาห์ชั้นดาสัปดาห์ที่แล้วแกมาสุยสุดที่ปุ่นที่นั่นนี่ปีนี้นี่ยังไงนี่เนี่ยทริปไปอย่างลุ้นทั้งหลายสุดว่าดูว่าพี่คนนี้เว้ยตัวที่เชิงเนี่ยมาเลยนักผู้พี่คนนี้เลยจุดนัดที่น่ารักตำราไบเดนเลทเทมาเลเวอเมริกันนั่งยายมันยี่ทุกีกุสวาบีรอทุกีจมาดาอาดูมันเนี่ยสิ่งอาดูมันก็รัชนีเลสสัญญาเขาเนี่ยตัวที่ปารันนี่อับเชดนี่ดูพอบีตัวที่สิ่งซีจับพูดพี่นี่สกายเลสีเอสรัวขมันจัดมีมุสลิมเยาวาเรตุรุนเยาวาชิงกับมึงก็รัวเอลูกเวลเวอร์ยูเครนกิจมา
อันนั้นทุกคนเรากาซาเกย์ซาบอที่กาซาเนี่ยปัตตาปีรอตำราไบเดนอ่ะพี่เกอเปิดตรงอ่ะบอที่โอ้นั่นก็เนาะชีพยาเมงโกมาเปรียวตัวชีพอะไรนับปีดาวมัวดากาตาผีผีเลยไหมสุบีเปรียวตัวอะไรที่เรากาซาเนปัตเตเตอเมริกันเยตโบธาบ่
ไอ้มัวราฮะก็เราเล็ดด้วยจ้าวอะไรนั่นก็เราเลยเป็นนับปีดาวสินิพิมพ์มาจากพิมพ์มาสิว่าดีกับจัดหน้านี่ตัวยาฮูร์ว่าเล่มขันมาฮูนี่ตัวยาฮูเนี่ยตำราใบจริงจ้ามาเลยเว้ยตีปีดาวตัวอะไรยังเก่งกว่าเลยนี่ตัวยาฮูอ่ะตัวเด็กมิลทรีพอลซีบอสิเนี่ยถ้าพิชิตเมสุเรมูวาราอุตมรับไปในงานใจผู้ที่เนี่ยสิ่งสิ่งเนี่ยขมยาเออดูใจนี่จริงอ่ะพี่ขมยาคนนั้นก็ได้มุ่งดีด้วยเลยแม่นั่นก็ได้ทุกคำขมยาส่งชมแม่ขมยาคนนั้นมามุ่งจัวเราวันนี้จะนี่จะอยู่กับลุงอันเล่มขมุสุรสมรับไปในงานเออดูมาเบียนหันดอร์ตีบีร์ตู้ดูใจมันยาวพิลาดีดูฮะแต่ที่เดียวมาเบียนหันบุကျိုးကလည်းပဲသမနာပိုင်ဟဲ့ဖက်ကသာအဲ့လိုပြောပြောနေပြီးတော့တကယ်တမ်းထကြီးရောက်တားချင်စိတ်ကောရှိရလားဘာကြောင့်စီးရဲကူညီပင်းလဲရောဘာညာဆွေပြောကြတာလဲရှိရဆိုတော့တကယ်စမှာသမနာဘိုင်ဒန်ရဲ့ popularity လူကြိုက်များမှုကတဖြည်းဖြည်းတဖြည်းကျဆင်းလာတယ်လို့ပြောမှဖြစ်ပါတယ်အထူးသဖြင့်ပဲပြီးခဲ့တဲ့ Michigan မှာလာ primary လို့တော့တချို့ကတော့ uncommitted policy ပဲသူမှမပေးဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့ဘိုင်ဒန်ရဲ့ ကာဇာမူဝါဒကိုမကြိုက်တဲ့အတွက်ကြောင့်မင်းပြပဲနေမယ်ဆိုတော့တော့မပြောခဲ့တဲ့လူသင်းသင်းချီပြီးရှိရဲဆိုတော့မျက်စနဲ့ကြိုက်မှဖြစ်ပါတယ်ဆိုတော့ကျွန်တော်ထင်တယ်သမ္မတဘိုင်ဒန်ကတော့နည်းနည်းတနည်းနည်းကြံစည်ရပါလိမ့်မယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လူချိုင်မှုတက်ဖို့အတွက်
အဲ့တော့ဒေါ်နယ်ထရန့်ကရောသူကဒီရွေးကောက်ပွဲမှာသမ္မတဘိုင်ဒန်နဲ့ရီမက်ချ်ဖြစ်လာမယ့်အခြေအနေဖြစ်နေတော့လေ
ဒေါ်နယ်ထရန့်ကတော့ဘာမှဒီပြသူရဲ့မူဝါဒဟာอิสราเอลและกาซาสิปวยดีกาซามาဖြစ်နေပြည်သားဆိုင်ရာမူဝါဒဘယ်လိုဆိုတာဒီဝင်ထုတ်ဖို့ပြောကြတာမရှိသေးပါဘူးဒါပေမဲ့သူဘာပြောလဲဆိုတာတော့ရှိတယ်သူကတော့ငုံတခုရမှာထည့်ပြောငါသမ္မတဖြစ်ခဲ့တုန်းကอิสราเอลဟာ very safe သိလုံးလုံးတယ်အဲ့လိုနောက်သူသမ္မတဖြစ်လာရင်อิสราเอลဘယ်တော့မှအတိုက်ခံမှာမဟုတ်ဘူးဆိုတာလည်းပြောတယ်သူကဒီကအဖြစ်ကဒီကဒီဟာမတ်စ်တို့ဟက်စ်ဘူလာတို့ကအီရန်ကထပ်ပန်ထားတဲ့အဖွဲ့တွေဆိုတော့ပြောရမလားအဲ့တော့ဒေါ်နယ်ထရန့်ကသူသမ္မတဖြစ်ခဲ့တော့ကအီရန်ကသူရဲ့ proxy ဒီဘက်ကနေပြောရဟာမတ်စ်ဘာလို့မထောက်ပံ့နိုင်အောင်ငါလုပ်ခဲ့တယ်ဆိုတော့လည်းပြောတယ်သူကဆိုတော့သူကဘူးတော့အဓိကမထုတ်ပြန်ဘူးဒါပေမဲ့သူရဲ့အစ္စရေးဆိုင်ရာသမ္မတဖြစ်ခဲ့ပြီလို့ဒေါ်နယ်ထရန့်လက်ထက်တုန်းကအဲ့လူကတော့ပြောတယ်ဟာအစ္စရေးကနိုင်ရမယ်ဒီစုပွဲကိုပါဖြစ်တယ်ဆိုပြီးတော့ထရန့်ရဲ့အဘော်ဟုတ်ဖို့တော့မပြောရဘူးဒီသတင်းကိုဖော်ပြတဲ့အခါမှာအဲ့သမ္မတနဲ့ထရမ်နဲ့လက်ဆွဲနှုတ်ဆက်တဲ့ပုံကိုပြပြီးတော့မီဒီယာတွေကအဲ့ဒီထောက်ရေးထားတွေ့ရဆိုတော့ဒါမီဒီယာတွေရဲ့အဲ့လိုတွေးစရာဖြစ်အောင်အများကြီးတွေကြတော့မပြောတတ်ဘူးဆိုတော့နှစ်ယောက်လုံးကလည်းပဲဒီကိစ္စမှလည်းပဲအပြတ်တော့ပြောလို့မရဘူးပေါ့လေမက်ဆန်နာရှင်တွေကစူဖြတ်လိုက်ရမှဖြစ်ပါတယ်
အဲ့ဒီမှာအမေရိကန်ရေကောက်ပွဲတို့နိုင်ငံခြားရေးမူဝါဒတို့ဒီကမ္ဘာလက်ရှိအခင်းကျင်းတွေကိုပြောမယ်ဆိုရင်တရုတ်ကိုလည်းမေ့ထားလို့မရဘူးထင်ပါတယ
်
ဆိုတော့အမေရိကန်နဲ့တရုတ်ရဲ့ဆက်ဆံရေးအခြေအနေရော
အမေရိကန်တရုတ်ဆက်ဆံရေးသမ္မတဘိုင်ဒန်တို့အုပ်စုကောထရမ့်အုပ်စုကောတရုတ်ကိုသူတို့ကဒါအဓိကအဖြစ်သူတို့စင်ခွန်ရဲလူဆိုတော့နှစ်ဖက်လုံးမြင်ပါတယ်ဒါပေမဲ့သမ္မတဘိုင်ဒန်ကငါတို့ဟာသူတို့ပြိုင်ဘက်လို့သဘောထားမယ်စီးပွားရေးအဖြစ်ငါတို့သူတို့အဓိကပြိုင်ဘက်ဒီဖြစ်တယ်ဆိုတော့သူကအဲ့ဒါကိုထားတယ်စီးပွားရေးအဖြစ်သူတို့ပူပေါင်းဆောင်ရတဲ့ပိုင်လေဗယ်ရှိတယ်သူကအဲ့ဒီမှာဒီအဖြစ်ပြိုင်ဆိုင်မှုတွေကိုဗညာတို့ကန့်ကွက်တယ်ဟန်တာတယ်တိုင်ဝမ်တို့ဘာလို့ကိစ္စမှာထရမ့်တို့အစုကတော့ဒီ Republican Cisse ရောပူဇော်ရခိုင်နူနီဘာလောက်ကဘယ်လိုမြင်လဲဆိုတော့ NDA ကြီးရဲ့ threat ထင်ကြမှု critical threat သူတို့နာပေါ်လေ။အဓိကချင်းချမှုကြီးတည်းဖြစ်တဲ့တရုတ်ကအမေရိကန်အတွက်ဆိုစီးပွားရေးပြိုင်ဘက်တွေကချင်းချမှုဖြစ်ထရမ့်တို့ကမြင်တယ်။အဲဒီ Republican တော်တော်များများကလည်းအဲ့လိုမြင်ကြပါတယ်ဆိုတော့ထရမ့်ကတော့ပြည်တွင်းမှာပဲအဲ့ဒါ protectionism ခေါ်တာကကွန်ဗေးမှာနိုင်ငံသားအခွင့်အရေးတိတ်တုံ့နှင်းပြီးအဆမ်းတန်းကောက်တယ်သူတို့ပြည်စည်းမဝင်ထိုင်အောင်လုပ်မယ်။နောက်ပြီးလုပ်ငန်းကွန်ထရိုးလုပ်ငန်းတွေကိုလည်းဖြစ်နိုင်တယ်တရုတ်တို့ဘာလို့မသွားပြည်တွင်းမှာပဲလုတ်ခိုင်းမယ်ဆိုတော့ပြည်တွင်းမှာအလုတ်ကနေပုံများပြီးတော့ပူဖြစ်မယ်ဆိုတော့အဲ့ protectionist ကကွယ်တဲ့စီးပွားရေးဝါရပုံမျိုးနဲ့လုတ်တယ်။ဘိုင်ဒန်ကတော့အဲ့လိုမဟုတ်ဘူးဆိုတော့စီးပွားရေးအဖြစ်တော့ငါတို့ပူပေါင်းဆောင်ရမယ်ဆီးရေးမဟာဗျူဟာရေးပြန်ဆိုင်မှုတွေပဲငါတို့အဓိကထားမယ်ဆိုပြီးလုတ်ကြပါတယ်ဆိုတော့တရုတ်ကလည်းပဲအဓိကလူတွေစဉ်းစားကြမယ်ပြဿနာတစ်ခုဖြစ်ပါတယ်ဒါမှန်ပါပဲ
။နောက်ဆုံးမေးချင်တာဒီ American ရွေးကောက်ပွဲကမြမအရေးကိုဘယ်လိုရိုက်ခတ်နိုင်ပါလဲ
။ဟာစဉ်းစားတဲ့ကိစ္စပါပဲ။မြမအရေးကိုမြန်မာရေးနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်လက်ထက်မှာပေါ့လေကွန်ဂရက်ကတော့ဘာမာအက်ကိုပြဋ္ဌာန်းခဲ့တယ်ဒါပေမဲ့သမ္မတဘိုင်ဒန်ကအတိအကျဒီဟာကိုလိုက်နာပြီးတော့အပြေအဝအကောင့်ထဲပေါ်ရခက်နေတဲ့အကောင့်ထဲမဖော်ဘူးဆွေးဝေးဖက်နေသို့သော်လည်းပဲဆက်ဆံရေးမှာတော့သမ္မတဘိုင်ဒန်လက်ထက်မှာ NUG တို့ဘာလို့ဒီမှာယုံနေပါလဲဖွင့်လို့ရတယ်ဆိုပြီးတော့သူတို့လှုပ်ရှားမှုကဒီမှာအခြေစိုက်ပြီးတော့နိုင်ငံတကာလှုပ်ရှားမှုကဒီမှာအခြေစိုက်ပြီးလုပ်နေရတယ်တွေ့တယ်ဆိုတာတပိုင်းပေါ့လေသမ္မတ ထရမ့်ကတော့သိစိတ်ဝင်စားသူတို့အကျိုးနဲ့တိုက်ရိုက်မထိတွေ့ရင်ဒီဆိုင်မှာမဟုတ်ဘူးလို့ထင်ပါတယ်ကျွန်တော်ပမခဆရာကြီးစတိုင်ဘတ်ပြောတာကိုသတိရတယ်ပထမတစ်ကြိမ်ဒေါ်နယ်ထရမ့်သမ္မတဖြစ်လာတော့အဲ့ခါမှာရခိုင်ပြည်မှာပဋိပက္ခတွေဖြစ်နေအဲ့တော့ကျွန်တော်သူ့မိတော့ဒီဒေါ်နယ်ထရမ့်ကရခိုင်ပြည်ဆိုဘယ်မှာရှိမလဲဖီမဲလ်ကမထင်ဘူးကွာဆိုတော့အဲ့လိုဟုတ်ပါတယ်အဲ့ဒါသိဖြစ်နေတယ်သူကသူကစိတ်ဝင်စားဘူးဒါပေမဲ့အဲ့ဒီမြန်မာနိုင်ငံကိစ္စဟာသိပြီးတော့အရေးကြီးတဲ့အမေရိကန်အကျိုးစီးပွားကိုတိုက်ရိုက်ထိတွေ့လာပြီးပတ်သက်လာပြီးဘာညာဆိုရင်တော့သူကတခုခုဝင်လို့ပါလိမ့်မယ်သူဖွင့်ရင်တော့သူကသိပြီးတော့ယူဒိုက်လို့မှမပူပါဘူးသို့တော်လည်းပဲအဲ့သူတို့ပါတီထဲမှာမစ္စမစ်မကွန်နယ်လိုအစိမ်းဝါကြီးတဲ့ပုဂ္ဂိုလ်ရှင်ရှင်ရဲ့ပေါ်တဲ့နိုင်ငံရေးအဖြစ်လေကောင်းလေဆန်နေပါဆိုတော့သူတို့ကတော့ဆက်လက်ပြီးတော့ကြိုးစားမှာပဲအစိုးရအနေနဲ့ကတော့သမ္မတဘိုင်ဒန်လက်ထက်မှာလောက်တောင်မှအရေးကြီးလှုပ်ပတ်မလားဆိုတော့စဉ်းစားကြပ
ါဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ပါဘူး
နိုင်ငံရေးဆင်မြင့်တွေမှာမြန်မာလူငယ်တွေပါဝင်ခွင့်ရဖို့ကဘာတွေလိုအပ်နေတယ်လဲဆိုတာကိုတော့ထိုင်းလွှတ်တော်ကမြန်မာရေးဆွေးနွေးပွဲမှာတက်ရောက်စကားပြောခဲ့တဲ့ရန်ကုန်တက္ကသိုလ်ကျောင်းသားများတက်မကအလို့မှုဆောင်ဖွဲ့ဝင်ကိုအောင်ဖုံးမော်နဲ့မက်ခင်လီစကားပြောထားပါတယ်ဂျန်စီအစီအစဉ်မှာရှင်
ဟေးဂျင်စီလိုတက်ချင်အောင်ပြင်ပြီနော်ဂျင်စီလိုရေကမ္ဘာနိုင်ငံရေးဆက်ခုံပေါ်မှာလူငယ်ရဲ့အခန်းကဏ္ဍအမြဲတမ်းအရေးကြီးရယ်နော်ဂဲဒီတစ်ပတ်မှာတော့ထိုင်းလွှတ်တော်မှာလုပ်သွားတဲ့မြန်မာရေးဆွေးနွေးပွဲမှာကိုရိုင်းဝင်ရောက်ဆွေးနွေးခဲ့တဲ့မြန်မာလူငယ်လေးတယောက်နဲ့စကားပြောထားတယ်သူပြောပြတဲ့အကြောင်းအရာတွေနားထောင်ကြည့်နော
်မင်္ဂလာပါကျွန်တော်ကအောင်ဖုံးမော်ဖြစ်ပါတယ်အခုလက်ရှိပေါ့ကျွန်တော်ကဒီရောင်တက်သူကျောင်းသားများတမကရဲ့ဘောလုံးမှုဆောင်တယောက်ဖြစ်တောင်းယူထားပါတယ်ပြီးတော့ဒီဆီယန်နာရဲ့စနစ်တိုက်ဖြဲရွှေရိတ်ကော်မတီ GSC မှာလည်းပဲတွဲပဲညီတိုင်းမှုနဲ့ပြောဆိုခွင့်ရှိသူဖြစ်တောင်းယူထားပါတယ်ဟုတ
်ဆီယန်နာပေးပြီးနောက်ပိုင်းနိုင်ငံရေးကျင်းသားဖြစ်နေထောင်ထဲချမှတ်ခံခဲ့ရတဲ့ကိုအောင်ဦးမောင်ကသူဘာကြောင့်မလို့နိုင်ငံရေးကိုစိတ်ဝင်စားခဲ့ရတယ်ဆိုတာကိုအခုလေးပြပြထားတယ်
ကျွန်တော်နိုင်ငံနဲ့ပတ်သက်ပြီးတော့အဲ့လိုမျိုးစပြီးတော့စိတ်ဝင်စားတာကျွန်တော်တက္ကသိုလ်စတက်ခါစားပါပဲကျွန်တော်စပြီးတော့စိတ်ဝင်စားလာခဲ့ပြီးတော့ဘာလို့စိတ်ဝင်စားလာခဲ့လဲဆိုတော့ကျွန်တော်နေ့စဉ်ကြုံတွေ့နေရတဲ့အကြောင်းအရာအကြောင်းပဲအဲ့ဒါဘာလဲဆိုတော့ကျွန်တော်စာသင်ခန်းထဲမှာကြုံတွေ့နေတဲ့အကြောင်းဒီစာသင်ခန်းကလည်းကျွန်တော်ရရှိနေပညာရေးအဲ့ပညာရေးကကျွန်တော်ရဲ့ညှော်လင့်ချက်နဲ့အဲ့လိုမျိုးအရင်ကလွဲလွန်ကျွန်တော်ညှော်လင့်ထားတဲ့အရာနဲ့ကျွန်တော်ရရှိနေအရာနဲ့အရင်ကကွာဟလုံးအဲ့တော့အဲ့ဒီအရာနဲ့စရတယ်ကျွန်တော်ပြောရမှာတယ်အဲ့တော့ဒါဘာကြောင့်လို့ဖြစ်ရတာပေါ့ဒါကြောင့်ကျွန်တော်တို့နိုင်ငံပညာရေးစနစ်အဲ့လောက်ထိနှိမ့်ကြပြီးတော့ပျက်စီးဆုပ်ယုံနေရတယ်လေမိခွန်းကလည်းစားတယ်အဲ့တော့အဲ့ဒီနေမှာတစ်ဆင့်အခြားလူဖွဲ့စည်းတရားလုံးနေနေရဘာဖြစ်နေလဲဆိုတော့အဲ့လိုမျိုးပေါ့ကျွန်တော်စားပြီးတော့နိုင်ငံရေးစိတ်ဝင်စားလာတာပေါ့
ထိုင်းလူတော်မှာလုပ်တယ်မြန်မာရေးဆွေးနွေးပွဲမှာကိုရိုင်းပါဝင်တက်ရောက်ပြီးတော့စကားပြောနေရခဲ့တယ်ဆိုတော့သူဘာတွေပြောလဲဆိုတာကိုလည်းနားထောင်ကြည့်
ဒီထိုင်းလွှတ်တော်မှာပေါ့ပြုလုပ်ခဲ့တဲ့ဒီမြန်မာရေးဆွေးနွေးပွဲမှာကျွန်တော်ကလူငယ်တယောက်အနေနဲ့ဖိတ်ကြားတယ်ပေါ့ဖိတ်ကြားတဲ့အခါမှာကျွန်တော်လည်းအဓိကတော့ကျွန်တော်တို့ရဲ့လူငယ်လူရွယ်ပေါ့ကျွန်တော်တိုင်းပြည်လူငယ်လူရွယ်တခြားသောကမ္ဘာနေရာဒေသတော်တော်များများကလူငယ်လူရွယ်တို့လွယ်လဲနေမှုရနေအခွင့်အရေးတွေကိုကျွန်တော်တို့ဆရာငယ်တွေကကြတော့ခက်ခက်ခဲခဲတိုက်ယူကြတယ်ပြီးတော့ကျတော့ကျွန်တော်တို့ရဲ့ဂုံသိက္ခာအတွက်အနာဂတ်အတွက်အဲ့လိုအနာဂတ်အတွက်ကိုကျွန်တော်တို့ရဲ့အသက်တွေနဲ့ပေါ့လေအလဲအထက်ပြုပြီးတော့ဒီရှိတဲ့စမြင်ပြနေပါအဲ့လိုတိုက်ပွဲတွေဝင်နေကြတယ်ပြီးတော့ကျတော့လက်တော်ဒီစစ်ကောင်စီကစုံတဲ့ဥပဒေပြဋ္ဌာန်းလိုက်တဲ့ပုံစံတွေဟုတ်ပြောကြခဲ့ပါတယ်ဟုတ
်ဒီလိုဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်တော့လည်းကိုအောင်ကိုမောင်အခုလိုမျိုးပြကြထားတယ
်ထိုင်းရဲ့ဥပဒေပြေးမှန်းလိုက်ထိုင်းလွှတ်တော်ကကျွန်တော်တို့တော်လင်းအင်အားစုတွေနဲ့အဲ့လိုစတင်ပြီးတော့လူသိရှင်ကြားဒါကျေးဇူးတင်ဆိုတာတကယ်ဘာလို့မျိုးကောင်းပါအကောင်းဝင်နေအစားပဲပြီးတော့သူတို့ဘက်ကနေပဲလဲပဲသူတို့ရဲ့ဥပဒေပြွေးမှန်းနိုင်သူတို့မှာရှိနေတဲ့ဒီဥပဒေပြွေးအာနာကိုကင်ပြီးတော့ဒီညီမအရေးအတွက်သူတို့ကုညီနိုင်တဲ့လောက်ကိုသူတို့ကုညီမယ်ဆိုတာသူတို့ရဲ့စိတ်ဆန္ဒကိုသူတို့မြင်ရအဲဒါမဲ့လို့ထိုင်းအစိုးရရဲ့အခြားသောအစိတ်ပိုင်းတွေအဓိကထိုင်းကက်ဘိနက်ပေါ့ဒီထိုင်းကက်ဘိနက်အောက်ကထိုင်းနိုင်ငံရဲ့ဝန်ကြီးဌာနစသဖြင့်ကျန်တဲ့အခြားသောဝန်ကြီးဌာနတွေလုံခြုံရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေပြီးတော့ထိုင်းစစ်တပ်ပေါ့စသဖြင့်အဲ့ဒီအခြားသောအစိတ်ပိုင်းတွေအနေနဲ့ဒီလိုမျိုးအစာကောင်းတဲ့ကိုပါလာလို့လုံနေလေရပေါ့
ဒီလိုမျိုးနိုင်ငံကအချင်းချင်းတွေနိုင်ငံရေးစက်ခုံပေါ်မှာလူငယ်တွေရဲ့ပါဝင်မှုကဘယ်လောက်ထိအရေးကြီးနေလို့ထင်လဲ။ဘာဆောင်လဲ
။လူငယ်တွေရဲ့ပါဝင်မှုနဲ့ပတ်သက်လို့ကျွန်တော်တို့ကျွန်တော်ကလူငယ်တွေကိုလက်နက်ကင်ခိုင်းမှုရှေ့တန်းတွေကိုရှေ့တန်းစစ်မြေပြင်အောင်ထွက်ခိုင်းမှုပြီးတော့ကျွန်တော်လက်မတော်တွေကိုပေါ်မှာစနပ်ပြခိုင်းမှုစသဖြင့်အဲ့လိုမျိုးအလုပ်တွေလုပ်ဖို့ကြရင်တော့ကျွန်တော်လူငယ်တွေကိုကျွန်တော်တို့ကအပေးအမြောက်ပြုသလောက်နိုင်ငံရေးစကားပြောဖို့ပြီးတော့ကျွန်တော်နိုင်ငံရေးနေရာတစ်ခုခုပေးဖို့ဆိုရင်တော့အော်မင်းရဲ့ငယ်သေးတယ်ဆိုပြီးတော့ပြောကြရတယ် delay ကျွန်တော်တို့မှာရှိရတယ်ကျွန်တော်တို့ကဒီဂျန်စီဆိုတဲ့ဒီစကလုံးပေါ့ဂျန်စီဆိုတဲ့ဒီစကလုံးကဒီလူငယ်တွေကိုအဲ့လိုမျိုးအပေးအမြောက်ပြုဖို့ထောက်ခံအားပေးဖို့အဲ့လိုမျိုး၃ရက်စကလုံးပေါ့လက်ရှိနိုင်ငံဥဆောင်ဥပဒေပြုနေကြတဲ့သူတွေလည်းသူတို့လည်းဒီစကလုံးကိုသုံးခဲ့ကြတာပဲเนาะဒီသူတို့ပြောခဲ့ကြတာဒီနှွေးဥတော်နိုင်ရေးဆိုတာဒါဂျန်စီတွေရဲ့ဥဆောင်ဥပဒေမှုတွေပြုလို့ဒီလောက်ထိဖြစ်လာပေါ့ဂျန်စီတွေအကြောင်းဒီလိုဖြစ်လာတာဆိုပြီးအများကြီးပြောကြတယ်ဒါမဲ့တကယ်ဥဆောင်ဥပဒေပြုတဲ့နေရာမှာဘယ်မှာလဲဂျန်စီရေဂျန်စီရေမရှိတော့ဘူးဂျန်စီရေအကုန်ပျက်သွားတယ်။အရာကပြောင်းလဲကြဖို့လိုတယ်လို့ကျွန်တော်ထင်တယ်ပေါ့နော်။ပြီးတော့ဒီပွဲကိုသိခင်ခဲ့ရတဲ့အခါမှာလဲကျွန်တော်လည်းကိုယ်တိုင်လည်းတော်တော်အံ့ဩပါပါ။လူငယ်ကိုအဲ့လိုမျိုးထည့်သွင်းဖို့စဉ်းစားရတယ်ပေါ့။ပြီးတော့လူငယ်တွေထဲမှာကျွန်တော်ကိုထည့်ဖို့ရွေးတယ်ဆိုတာတော်တော်အံ့ဩပါပါ။အဲ့တော့ဒါမဲ့လို့ရှေ့ရှောက်ကဒီမြန်မာပြည်ကလူငယ်တွေဂျန်စီရေပေါ့ဂျန်စီရေအနေနဲ့နိုင်ငံရေးစက်ခုံပေါ်ရောက်လာဖို့နိုင်ငံရေးစကားပြောနိုင်ဖို့ဆိုတော့ဒါလက်ရှိဒီနိုင်ငံရေးကိုဥဆောင်ဥပဒေပြုနေတဲ့သူတွေရဲ့ တောင်းဝအဓိကကြရလို့ထင်ပါတယ်ဟုတ်ပ
ါကိုယုံကြည်အောင်ဒီဇိုင်းမဲ့မဲ့လုပ်ခဲ့တဲ့တက္ကသိုလ်ကျောင်းသားလူငယ်လေးကိုအောင်ဖုံးမောကအနာဂတ်မှာလည်းသူဘာတွေဆက်လုပ်သွားမလဲဆိုတာကိုလူပြေကြပြထားတယ်
ကျွန်တော်ကတော့ရှေ့ဆက်ပြီးတော့လည်းပဲဒီရန်ကုန်သောကျန်းသားများတမကပေါ့ပြီးတော့ဒီဆက်နိုင်ရှင်စနစ်တိုက်ဖြဲတွေတွေကောင်းဒီ GSC ပေါ့ဒီဖွဲ့စည်းရဲ့နိုင်ငံခြားရေးတာဝန်တွေပြီးတော့ကျွန်တော်ပြောဆိုတာဝန်တွေပဲရှေ့ဆက်ပြီးတော့လောက်သွားလို့ရှိပါတယ်ကိုဝေးသွားလို့ရှိပါတယ်ပြီးတော့လက်ရှိထိုင်းနိုင်ငံအတွင်းမှာလည်းပဲဒီမြန်မာပြည်နဲ့ပတ်သက်ပြီးတော့တောက်ဆက်လက်ပြီးတိုက်တွန်းမှာလို့ရှိပါတယ်
ဒီဂျန်စီတို့ဒီတစ်ပတ်တော့ဒီလောက်ပဲเนาะရှိတစ်ပတ်တွေကြာလို့ရှိရင်လေဂျန်စီတွေအတွက်ဂျန်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါဦးလို့တက်တာ
ဆွစ်ဇာလန်နိုင်ငံကနှင်းလျှောစီမာရသွန်ပြိုင်ပွဲအခြေအနေနောက်အင်္ဂလန်ပရီးမီးယားလိဂ်သတင်းတွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ငံကစူးစီးတင်ဆက်ထားတဲ့အားကစားအစီအစဉ်ကိုနားဆင်ပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်မှာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေပြီးဖို့ဆယ်ပွဲပဲလိုတော့တဲ့အချိန်မှာအာဆနယ်အသင်းဇယားတိတ်ကိုတက်လာခဲ့ပြီးတော့အာဆနယ်၊လီဗာပူးနဲ့မန်စီးတီးတို့အကြိမ်နဲ့ဖြစ်နေကြပါတယ်။ဒီနေ့ကပွဲမှာတော့အာဆနယ်ကဘရန့်ဖို့ကိုပွဲပြီးကနေမှတွင်းတဲ့ဂိုးနဲ့နှစ်ဂိုးတစ်ဂိုးနဲ့နိုင်သွားပြီးတော့လီဗာပူးနဲ့မန်စီးတီးတို့တင်းငွေနေ့ကကစားကြတာမှာတော့တဂိုးစီသေးကျသွားခဲ့ပါတယ်။ဒီဘက်မှာမန်စီးတီးကဂျွန်စတုန်းကဂိုးရင်သွင်းလို့မန်စီးတီးကပထမပိုင်းမှာရှေ့ကဥဆောင်ခဲ့ပြီးလီဗာပူးအတွက်ချေပါဂိုးကိုတော့မက်ကလစ်တာကပယ်နယ်တီကတဆင့်သွင်းခဲ့တာပါ။နှစ်သင်းလုံးတိုက်စစ်ဖွင့်ကစားပြီးတော့ဂိုးသွင်းခွင့်တွေရခဲ့ပေမဲ့ဂိုးသွင်းမသေးကြတာတိုင်ထိတာလူကျွန်တာနဲ့ဂိုးသမားတွေကောင်းတာတွေကြောင့်နောက်ထပ်ဂိုးမရပဲတပတ်တဂိုးစီနဲ့တရေဖြစ်သွားခဲ့ပါတယ်။ဒီဘက်တည်းကြာသွားတဲ့ပတ်သက်ပြီးတော့ Soccer Follow Channel အိဒါချုပ်ကိုကျော်မျိုးရရဲ့အမြင်ကိုမေးကြည့်ထားပါတယ်
။လေဗာပူးနဲ့ Man City ပွဲကတော့တော်တော်လေးကြည်ကောင်းတယ်ဗျ။ဟိုနှစ်သင်းစလုံးတိုက်စစ်အပြိုင်ကြပြီးတော့တောင်ပန်တိုက်စစ်တွေကလည်းတော်တော်လေးကောင်းတယ်။ဂိုးသင်းကွင်းတွေလည်းတော်တော်လေးရခဲ့ကြတယ်။အဲ9သင်းနဲ့အသင်းကတော့ Liverpool လို့ကျွန်တော်ထင်တယ်။ Liverpool ရဲ့ဂိုးသင်းကွင်းတွေကပိုပြီးအားကောင်းတယ်။ဒီဘက်ကကျွန်တော်ကတော့တေချာတဲ့နယ်လို့မမြင်ဘူး။ Liverpool အနိုင်ရတဲ့နယ်လို့မြင်တယ်။အဲပွဲချင်းတစ်လျှောက်လုံးမှာလည်း Liverpool ကပိုပြီးတော့ကောင်းတဲ့အတင်းတင်းပို့ပြီးတော့ကိုသွင်းခွင့်ပို့ရတဲ့အတင်းတင်းဖြစ်တယ်။နောက်ဆုံးမိနစ်မှာဒါနာချင်းချင်းပို့မှာနောက်ဆုံးမိနစ်နောက်ဆုံးစက္ကန့်မှာရရှိတဲ့ပင်နယ်တီကိုလည်းမရရှိလိုက်တာကအယမ်းနဲ့နာလာတယ်။တကယ်တမ်းမှာဒီတေရလက်ထက်စာရင်လီဗာပူးကအနိုင်ရတဲ့လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ကိုကြောင့်များအသုံးသက်သွားသလိုပဲဒီပွဲမှာလေဦးတင်းဟာအပိုင်ကိုသွင်းခွင့်တွေအများပြားရခဲ့ပြီးတော်မတိုက်စစ်မှု Louis GS ကိုသွင်းမသေးကြတာကြောင့်လေဦးသွင်းအနိုင်မရခဲ့တာလို့ပြောရမှာဖြစ်ပါတယ်။ဒါပေမဲ့အငင်းပွားစရာတစ်ခုကတော့ပွဲပြီးကနေမှာ Man City ကဒိုကူ Penalty Area ထဲမှာဘောလုံးဖြတ်တာမှာ McAllister ကိုကန်မိခဲ့ပေမဲ့ဒိုင်းနေက Penalty မပေးခဲ့တာပါ
။ But this is a clear foul. But
ဒီနည်းပြရာဇင်ကလော့ကတော့ဒါက Penalty ဆိုတာရှင်းတယ်ဆိုပြီးပြောလိုက်ပြီးတော့ဒါကို VAR ထိုင်နေကဘာကြောင့် Penalty မဟုတ်ဘူးလို့ထင်ရတာလဲဆိုပြီးတော့မချေမနှက်မေးခွန်းထုတ်လိုက်ပါတယ
် Why would the guy in the video ask you just think I think that's not clear and obvious What must you have for
VAR studio ထဲမှာရှိနေတဲ့သူတွေကဒါကို Penalty မဟုတ်ဘူးလို့ဘာကြောင့်ထင်နေတာလဲအဲ့ဒီသူတွေကဒါကမှ Penalty မဟုတ်ဘူးလို့ထင်နေတယ်ဆိုရင်သူတို့တွေနေလဲစားဘာတွေစားခဲ့ကြတယ်လဲတော့မသိဘူးကျွန်တော်စိတ်ဆိုးလို့ပြောတာမဟုတ်ဘူးဒါကဖြစ်သွားတဲ့အခြေအနေပါဒါပေမဲ့ကိစ္စမရှိပါဘူးကျွန်တော်တို့ဒီနေ့ကစားပုံကိုကျွန်တော်အရင်သဘောကျပါတယ
်ဆိုတော့ဒီပေါ်မှာ penalty ပေးတယ်ပေးတယ်ဆိုတာနဲ့ပတ်သက်ပြီးတော့ကိုကျော်မျိုးရဲ့အမြင်ကရောဘယ်လိုပါလဲ
ပွဲပြီးရန်ဒီမှာ Man City တောင်ပန်ကစားသမားဒိုကူကခုံပြန်ပြီးတော့ဘောလုံးကိုဆင်းထုတ်ရအောင်ဒီ Matt Elister ကလည်းဝင်နေဒီရင်ဘက်ကိုထိသွားတယ်အဲဟိုလီဗာပူးနီးပြကလော့က penalty ပေးတယ်လို့သူကဒိုင်လူကြီးကိုပွဲပြီးမှာအကြီးအကျယ်တော့ထွက်ပြီးဆိုဆော့ကတက်တော့တွေ့ရတယ်အတကယ်လည်းပေးတင်တယ်ဗျ။ဘာကြောင့်အိုလီဗာမပေးတာလဲဆိုတော့မပြောတော့ဘူးခင်ဗျ။ဒီအနေသားကပေးကိုပေးရမယ်ပင်နယ်တီပေးကိုပေးရမယ်အနေသားပဲခင်ဗျ။အဲဒါကိုလည်းကျွန်တော်တို့ပရီးမီးယားလိဂ်ဒိုင်လူကြီးဟောင်းမက်ကလင်တန်ဘက်ကလည်းဒါကပင်နယ်တီပါလို့သူ့ရဲ့စောင်းပါမှာရေးသားဖော်ပြထားတော့ကျွန်တော်ဖတ်လိုက်ရပါတယ်။တကယ်လည်းကျွန်တော်အမြင်ပါလေဒါကပင်နယ်တီပေးတင်တယ်လို့မြင်တယ်လီဗာပူးအဲ့ဒီပင်နယ်တီကိုမရလိုက်တော့ကတော်တော်လေးကန်ဆိုးတာပဲပြောတကယ်လို့အဲ့ဒီပင်နယ်တီသာရသွားပြီးတော့2-1နဲ့နိုင်သွားမယ်ဆိုရင်ဘာပဲပြောလို့မန်စီးတီးကိုအမှတ်အသာရသွားမှာတော်တော်လေးအမှတ်သာရသွားမယ်လီဗာပူးက66ပြတ်သွားပြီးတော့မန်စီးတီးက62နဲ့ဆိုတော့4မှတ်လောက်ကွာသွားမယ်အနေထားမှာလီဗာပူးရဲ့ချန်ပီယံဖြစ်ဖို့ကတော်တော်လေးအားတာသွားလိမ့်မယ်အဲ့ဒီပင်နယ်တီကလီဗာပူးအတွက်တော့တော်တော်လေးကိုနစ်နာလုံးနဲ့ပင်နယ်တီမရရှိမှုပဲလို့ကျွန်တော်တို့မြင်ပါတယ်ခင်ဗျ။အ
အခုလို Liverpool နဲ့ Man City တို့တင်းချသွားတဲ့အတွက် Arsenal နဲ့ Liverpool က64မှတ်စီနဲ့ပထမနဲ့ဒုတိယနေရာမှာရှိနေပြီးတော့ Man City က63မှတ်နဲ့တတိယနေရာမှာရှိနေပါတယ်ဆိုတော့ဒီ3သင်းထဲမှာဒီနှစ် Premier League Champion ဖြစ်ဖို့အတွက်ဘယ်အသင်းကအလားအလာအကောင်းဆုံးရှိနေပါသလဲ
ဒီဘက်တင်းချသွားတဲ့အတွက်ကြောင့်မလို့ Champion ဖြစ်ဖို့ဘယ်အသင်းကပိုအလေးထားသွားတယ်လဲဆိုတော့ဘယ်အသင်းကမှအလေးတောင်မှုမရှိဘူး Liverpool ကနည်းနည်းလေးအလေးတောင်နေတယ်။ဘာကြောင့်လဲဆိုတော့ Arsenal ကပွဲချက်တွေကစားအောင်။သူက Man City အိမ်ကွင်းလဲသွားကစားအောင်ပဲ။ဟို Chelsea နဲ့ပွဲလဲရှိနေတယ်။ဆိုတော့ Arsenal ကလလောဆယ်မှာဂိုးကွာခြားချက်နဲ့ဇယားတိတ်ဆုံးရပ်တည်နေတယ်ဆိုပေမဲ့ Arsenal ကပွဲချက်တွေကစားရမယ်။ Man City နဲ့ Arsenal ပွဲအဖြစ်ကတော်တော်လေးအရေးပါလာတယ်။ကျွန်တော်တော့ဒီရာသီမှာ Champion ဖြစ်ဖို့ကတော့ Liverpool ကတော့နှာတစ်ဖျားတာနေတယ်။ဒါပေမဲ့လေ Man City ကိုကျွန်တော်တို့ဘယ်တော့မှ short တော့လို့မရပါဘူးခင်ဗျာ
။ဒီတော့မှနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Russia ဘောလုံးသင်းဟာလာမဲ့ချင်းသန်းပွဲမှာကစားမဲ့ Russia အသင်းဝတ်ဆောင်စစ်ကိုပြီးခဲ့တဲ့ match လ10ရက်နေ့ကချိန်ညားလိုက်ပါတယ်။ကမ္ဘာ့ Ajax အကစားကုမ္ပဏီက Russia အသင်းနဲ့စာချုပ်ကိုရက်ဆိုင်လိုက်ပြီးတဲ့နောက်မှာ Russia အသင်းဟာလာမဲ့ Serbia နဲ့ Paraguay အသင်းတွေနဲ့ချင်းသန်းပွဲတွေကစားဖို့ရှိနေတဲ့ပွဲတွေမှာကစားဖို့အတွက်တို့အသင်းရဲ့ဝတ်စုံတစ်ကိုခြေချခဲ့တာဖြစ်ပြီးတော့ဒီအားကစားဝတ်စုံကိုတော့ရုရှားကစားကုမ္ပဏီဂျိုဂေါ်ကထုတ်လုပ်လိုက်တာဖြစ်တယ်လို့ရုရှားဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌအလက်ဇန်းဒါဂျူကော့ကပြောပါတယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဂျာမနီအားကစားကုမ္ပဏီဖြစ်တဲ့ Adidas ကရုရှားဘောလုံးသင်းနဲ့စာချုပ်ကိုဖျက်သိမ်းခဲ့တာပါဒါပြင် Adidas ကုမ္ပဏီကရုရှားမှာရှိတဲ့သူတို့ရဲ့ Adidas စတိုးဆိုင်တွေကိုလည်းပိတ်ပစ်ခဲ့တာဖြစ်ပါတယ်ယူကရိန်းကျူရဆက်ကြောင့်ရုရှားသင်းတွေကို FIFA ကမ္ဘာဘောလုံးဖွဲ့ချုပ်နဲ့ဥရောပဘောလုံးဖွဲ့ချုပ်တို့ကဒီစစ်ပွဲစတင်ခဲ့တဲ့2022ကတည်းကနိုင်ငံတကာပြိုင်ပွဲတွေကိုဝင်ဝဲပိတ်ပင်ခဲ့တာဖြစ်ပါတယ်ခင်ဗျာဆူဇန်နိုင်ငံမှာကျင်းပခဲ့တဲ့ Angarde Nation C Marathon ပြိုင်ပွဲကိုတော့ပြီးခဲ့တဲ့ March 10ရက်နေ့ကကျင်းပခဲ့ပါတယ်ပြိုင်ပွဲဝင်တဲ့သူတွေဟာစီးနေတဲ့တစ်ဖွဲ့ဖွဲ့ကျနေတဲ့ဈာမပဲထင်းယူတော်တွေတောင်ကုန်းအစင်းတက်တွေကိုဖျက်ပြီးတော့ဒီပြိုင်ပွဲကိုဝင်ပြိုင်ခဲ့ကြတာပါဒီပြိုင်ပွဲမှာတော့အမျိုးသမီးဘက်မှာပြင်သစ်နိုင်ငံက Melbury ကအနိုင်ရခဲ့ပေမဲ့သူမဟာပြိုင်ပွဲမှာသုံးဖို့ခွင့်မပြုထားတဲ့ Fluoride ပါတဲ့ဖျောင်းတစ်မျိုးကိုနင်းလျှောစီးရဲ့ဟာမှာသုံးခဲ့တာကြောင့်ပယ်ခံခဲ့ရပါတယ်ဒါကြောင့်သူ့နေရာမှာအင်ရှင်ဆွစ်ဇာလန်နိုင်ငံက Juliana Varro ကအနိုင်ရတဲ့သူဖြစ်လာခဲ့ပြီးတော့နှစ်နှစ်သက်တိုက်ချန်ပီယံဖြစ်သွားခဲ့ပါတယ်အမျိုးသမီးဘက်မှာတော့ Italy က Federica San Filippo ကဒုတိယရခဲ့ပြီးတော့ Switzerland ကကာလာဗိုလကတတိယရသွားခဲ့ပါတယ်မြို့သားဘက်မှာတော့ Norway နိုင်ငံက Manger Hager ကသူနဲ့တနိုင်ငံနဲ့သား Thomas Bocher UN Singo 9.8 စက္ကန့်အသာနဲ့ကပ်ပြီးတော့အနိုင်ရသွားခဲ့ပြီးတော့တတိယနေရာကိုတော့ Philip Anderson ကရသွားခဲ့ပါတယ်54ချိန်မြောက် Angarden Tawikijan Nation C Marathon ပြိုင်ပွဲကိုတော့နိုင်ငံပေါင်း68နိုင်ငံကပြိုင်ပွဲဝင်တဲ့သူစုစုပေါင်း10,000ကျော်ဝင်ရောက်ရှင်ပိုင်ခဲ့တာဖြစ်ပြီးတော့ဒါဟာကမ္ဘာပေါ်က Nation C ပြိုင်ပွဲတွေထဲမှာဒုတိယမြောက်လူကြီးအများဆုံး Nation C ပြိုင်ပွဲလည်းဖြစ်ပါတယ်ခင်ဗျာ
သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ဣသရေလစစ်တပ်ရဲ့တိုက်ခိုက်မှုအတွင်းဂါဇာကမ်းမြောင်တောင်ပိုင်းကကုလသမဂ္ဂစစ်နယ်ရေးခါဖြန့်ဖြူးရေးစင်တာတစ်ခုကဝန်ထမ်းတအူးသေဆုံး22ဦးဒဏ်ရာရတယ်လို့ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီအခြေကဲကဗုဒ္ဓဟူးနေ့မှာပြောပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ဥရောပသမ္မတနိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရဲတို့ဗုဒ္ဓဟူးနေ့ကဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံပြီးယူကရိန်းနဲ့ဂါဇာကအခြေအနေတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကနိုင်ငံရဲ့အချုပ်အခြာအာဏာဒါမှမဟုတ်လွတ်လပ်ရေးကိုချင်းချောက်ခံရရင်နျူကလ িয়ার လက်နက်အသုံးပြုဖို့ပြင်ဆင်ထားတယ်လို့ဗုဒ္ဓဟူးနေ့မှာပြောဆိုသွားပါတယ်။ကင်းပြည်နယ်မြောက်ပြည်မြို့နယ်ထဲမှာလောင်းကစားနဲ့လိမ့်လည်လှည့်ပြားတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်တဲ့တရုတ်နိုင်ငံသား800ကျော်ကိုထိုင်းနိုင်ငံကတစ်ဆင့်တရုတ်နိုင်ငံကိုပြန်လည်ခေါ်ယူနေတယ်လို့တရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာသတင်းထုတ်ပြန်ထားပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစုံမှုကျော်ဖြစ်ပါတယ်။ညပိုင်း9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925.32တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကီထိုက်ပါ။